Welcome to the Voice of America in Burmese.
American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပြီးတော့မဲ2016ခုနှစ်အောက်တိုဘာလ24ရက်တနင်္လာနေ့မနက်ဖြန် VOE season 2စတင်နေပါပြီ။လိုင်းထိုမီတာ32 40နဲ့ 49 တို့ကနေဖမ်းယူနိုင်စင်ပါတယ်ရှင်။ကျမခွာညိုပါအခုမနက်ခင် season 2တာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျမကခင်မသက်ပါဒီမနက်ခင်သတင်းတွေကိုဥဆောင်မှုဝင်တဲ့အတူညညာပေးပါပါ။တူရကီရဲ့စစ်ရေးကူညီနဲ့ IS စစ်သွေးကြွတွေတိမ့်ထားတဲ့မူဆုံးမြို့နာကမြို့ကလေးတစ်မြို့ကို cut တပ်ဖွဲ့တွေကပြန်ပြီးတိမ့်လိုက်နိုင်ပါပြီ။ပြင်သစ်နိုင်ငံမြောက်ပိုင်းစိတ်ကမ်းမြို့နာကဒုက္ခသည်စခန်းကိုရှင်းပြီးအပိတိုင်ဖျက်သိမ်းဖို့ပြင်သစ်အာဏာပိုင်တွေစူးစမ်းနေပါတယ်။ရခိုင်နဲ့ ARD တိုင်းတွင်မှာမုံတိုင်းအန်တရာသတိထားဖို့အတွက်အနေအောင်သတိပေးချက်တွေထုတ်ပြန်ထားပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှခွန်ညိုရေ
ကောင်းပါပြီရှင်။အခုနောက်ပိုင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့ဒေါက်တာဆန်းစုကြည်ကိုယ်တိုင်တက်ရောက်ခဲ့တဲ့၅ချိန်မြောက်မြမအင်တီပရီနီယာရှစ်ဆမ်မစ်မှာလူငယ်လုပ်ငန်းရှင်တွေကဘာတွေကိုတင်ပြဆွေးနွေးခဲ့ကြပါသလဲ။
နောက်တစ်ခုက tax. Tax ကိစ္စကတော့အများများနေတယ်ဆိုတဲ့ကိစ္စကိုပြောရပေါ့အဲ့ဒါလေးပဲ။တက်ကိုအများကြီးပေးနေရတယ်ပေါ့အ
ဲ့ထိုင်မာတဲ့ငွေကြေးစနစ်မရှိတာနဲ့စီးပွားရေးလုပ်ငန်းအစပြုသူတွေကပေးဆောင်ရတဲ့အခွန်နှုန်းများလွန်းတာတွေကြောင့်အခက်တွေ့နေကြတဲ့အကြောင်းစီးပွားရေးလုပ်ငန်းရှင်မက်ခင်ယူပါကျော်ရဲ့ပြောပြချက်ကိုနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်ပူလစ်ဇာဆုဓာတ်ပုံဆုရခဲ့တဲ့ Esther Tucson နဲ့တွေ့ဆုံမေးမြန်းထားတဲ့မြမဒီမိုကရေစီရေးရာဆွေးနွေးခန်းကိုလည်းနားဆင်ကြရမှာပါအခုအရင်ဆုံးတော့အောက်တိုဘာလ24ရက်တနင်္လာနေ့မနေ့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးဆောင်မိုးဝီတို့ကြီးညာပေးပါမယ်ရှင်
Cut Peshmerga တပ်တွေဟာလက်နက်ကြီးတွေနဲ့အကူအညီပေးနေတဲ့တူရကီရဲ့ပံ့ပိုးမှုနဲ့အီရတ်ရဲ့ဒုတိယအကြီးဆုံးမြို့မူဆိုးအပြင်ဘက်က IS စစ်သွေးကြွတွေကိုတနင်္ဂနွေနေ့မှာအအောင်မြင်မြင်တိုက်ထုတ်နိုင်တယ်လို့ပြောကြားလိုက်ပါတယ်သူတို့ဟာအခုချိန်မှာဘာရှီကာမြို့ကလေးကိုပြေဝါထိန်းချုပ်နိုင်ပါပြီလို့လည်းကြေညာပါတယ်သူတို့ဟာ IS တွေတင်ထားတဲ့မူဆိုးအရှိမြောက်ဖက်6မိုင်အကွာကဘာရှီကာမြို့ထဲကိုဝင်ရောက်နိုင်ပြီလို့ပတ်မကတမှုတွေကသတင်းတောက်တွေကိုပြောပါတယ်ဒါပေမဲ့လည်းသတင်းတောက်တွေကိုတော့ပေးမဝင်တာမို့တနင်္လာနေ့မနေ့အစောပိုင်းအချိန်ထိဒီမျိုးအခြေအနေကိုတော့သေသေးချာချာမသိရသေးပါဘူးအီရတ်နိုင်ငံအာဘမြူနာမှာအမေရိကန်ကာကွယ်ဝင်ကြီးအက်ရှ်ကာတာရောက်ရှိနေပြီးကတ်စ်ကောင်ဆောင်မာဆုဒ်ဘာဇာနီနဲ့တခြားအရေးပါတဲ့တမှုတွေနဲ့တွေ့ဆုံဆွေးနွေးတင်နေချိန်မှာအခုလိုအီရတ်ညွန်ပေါင်းဖွဲ့အောင်မြင်မှုသတင်းကိုကြားရတာပါပတ်မကတွေဟာတိုက်ခိုက်မှုသိကျွမ်းကျင်ပေမဲ့ပြင်းထန်တိုက်ခိုက်ရတာမို့ထိခိုက်ဒေဆုံးမှုတွေရှိနေတယ်လို့ဝင်ကြီးကာတာကပြောပါတယ်စနေနေ့မှာအီရတ်ဝင်ကြီးချုပ်ဟာဒက်အယ်ဘာဒီနဲ့ဘက်တမဆွေးနွေးမှုတွေလုပ်ခဲ့တဲ့နောက်မှာဝန်ကြီးကာတာကတကယ်လို့အီရတ်နဲ့အမေရိကန်တပ်မှုတွေကပန်ကြားမယ်ဆိုရင်အီရတ်တွေဥဆောင်တဲ့ညွန်ပေါင်းအဖွဲ့အတွက်အမေရိကန်အစိုးရကနောက်ထပ်ကူညီမှုတွေထပ်ပေးဖို့ပြင်နေတယ်လို့ပြောပါတယ်။ဆူနီတွေခေါင်းဆောင်နေတဲ့တူရကီနဲ့အီရတ်ကရှီယာအစိုးရတို့ကြားတင်းမာမှုတွေတိုးလာနေတာရော်ပါစေဖို့ကြိုးစားတဲ့အနေနဲ့ဝန်ကြီးကာတာဟာတောက်ချန်နေမှာလဲတူရကီသမ္မတရစ်ဆက်တိုင်ယက်အာဒိုဂန်နဲ့တွေ့ဆုံခဲ့တာဖြစ်ပါတယ
်။ဆီးရီးယားနိုင်ငံအလက်ပိုမှာလူသားချင်းစာနာမှုအထောက်အကူအနေနဲ့သုံးရတာအပြစ်ခတ်ရစရေးကာလကုံဆုံးသွားပြီးတဲ့နောက်နိုင်ပိုင်းအကြတရင်းတွေနေမှာတိုက်ပွဲတွေပြန်လည်ပြီးတော့ဖြစ်ပေါ်နေပါတယ်။ဆီးရီးယားနဲ့ရုရှားတိုက်လေယာဉ်တွေဟာလေကြောင်းကနေတိုက်ခိုက်နေတယ်လို့မျိုးရဲ့အနောက်ပိုင်းအစရဲ့အစိုးရတပ်ဖွဲ့တွေထိန်းချုပ်ထားရနေရာဒေသတွေကိုပြည်သူစစ်တပုံတပ်ဖွဲ့တွေကပင်လယ်ကွေ့အထောက်ပံ့ပြည်သူထံကနေအတိတ်ရောက်လာတဲ့ Great Rocket ဒုံးကျင်တွေနဲ့ပြစ်ခတ်တိုက်ခိုက်နေပါတယ်။အီရတ်နိုင်ငံအတွင်း ISIS Islamist စစ်သွေးကြွတွေရဲ့နောက်ဆုံးအဓိကစစ်ခြေစိုက်စခန်းဖြစ်တဲ့မူဆိုးမြို့ကိုထိုးစစ်ဆင်တိုက်ခိုက်နေတဲ့အပေါ်နိုင်ငံတကာကအာရုံစိုက်နေကြချိန်မှာစီးရီးယားနိုင်ငံမြောက်ပိုင်းမှာကြီးမားတဲ့တိုက်ပွဲတွေပေါ်ပေါက်လာတာဖြစ်ပါတယ်။အလက်ပိုမြို့အတွင်းဒဘုံနေဘက်ကရည်ရွယ်ထားတဲ့ထိုးစစ်ဆင်မှုတိုင်ခင်မှာအရက်သားတွေကိုအစိုးရထိန်းချုပ်ရာဒေသတွေကနေရှောင်ရှားကြဖို့ဒဘုံတပ်ဖွဲ့တခုကတတိပေးထားပါတယ်။အလက်ပိုမြို့အတွင်းလုံခြုံရေးအာမခံချက်မရှိတာကြောင့်မြို့ရဲ့အရှိပိုင်းမှာစေဝါကုသဖို့လိုအပ်နေသူတွေကိုထုတ်ရေးအစီအစဉ်ကိုကုလသမဂ္ဂကပြီးခဲ့တဲ့တောက်ကြနေ့ကပဲမဖြစ်မနေရပ်ဆိုင်ခဲ့ရပါတယ်။အလက်ပိုမြို့အရှိပိုင်းမှာအရက်သား2သိန်းခွဲလောက်အထောက်ပံ့လိုအပ်နေပြီးအရေးပေါ်ကုသပေးဖို့လိုအပ်ချက်ကြောင့်ကဲထုတ်ရမယ့်သူတွေရာနဲ့ချီပြီးတော့ရှိနေတယ်လို့ကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂနဲ့ချက်ချင်းဤအဖွဲ့တို့ဟာအထောက်ကန့်အကူအညီပေးရင်းရင်တွေဟာတူရကီနယ်စပ်မှာသတင်းပတ်တွေနဲ့ချီးပြီးတော့ရထားပြီးဘေးအန္တရာယ်ကင်းကင်းနဲ့ပို့ဆောင်နိုင်မယ့်အခြေအနေကိုစောင့်ဆိုင်းနေကြပါတယ်
ပြင်သစ်နိုင်ငံမြောက်ပိုင်းကာလီစစ်ကမ်းမြေနာကတောထဲမှာဖြစ်တယ်လို့ဆောက်ထားတဲ့ဒုက္ခသည်စခန်းကိုရှင်းလင်းပြီးအပိတိုင်းဖြစ်သိမ်းနိုင်ဖို့အတွက်ပြင်သစ်အာဏာပိုင်တွေကပြင်ဆင်နေကြပါတယ်။အဲဒီစခန်းမှာရွှေပြောင်းဒုက္ခသည်ပေါင်း 6,486 ရောင်းနဲ့အကူအညီပေးအဖွဲ့တွေကအဖွဲ့ဝင်ပေါင်း 8,300 လောက်ထိရှိနေတာဖြစ်ပြီးသူတို့ရဲ့ညစ်ပတ်ပေးပြီးဆိုးရတဲ့အနေအထားကိုရှင်းလင်းဖို့အတွက်သတင်းတစ်ပတ်လောက်ကြာမြင့်မယ်လို့မျှော်လင့်ထားပါတယ်။ဒုက္ခသည်တွေကိုပြင်သစ်နိုင်ငံတဝန်းကဒုက္ခသည်စခန်းတွေစီရွှေပြောင်းပေးမှာဖြစ်ပြီးသူတို့အတွက်နိုင်ငံရေးခလုံးကွင်းအခွင့်အလမ်းလည်းအဲ့ဒီတွေမှာရနိုင်မှာဖြစ်ပါတယ်။ဒါပေမဲ့တချို့ဒုက္ခသည်တွေကကာလီကနေဗြိတိရှာရေးလက်ကြောက်ကိုကြော်ဖြတ်ပြီးဗြိတိန်နိုင်ငံကိုသွားချင်နေကြဆဲဖြစ်တယ်မို့အဲ့ဒီနေရာတွေကိုသွားဖို့အတွက်ညှင်းဆန်နေကြပါတယ်။ဒီစခန်းမှာလွန်ခဲ့တဲ့18လလောက်ခဲကရောက်နေတဲ့မိဘအုပ်ထိန်းသူမရှိတဲ့ကလေးငယ်ပေါင်း1300လောက်ကိုခေါ်ယူဖို့ဗြိတိန်နိုင်ငံကစတင်ပြီးလှုပ်ဆောင်နေပြီဖြစ်ပါတယ
်။လာမဲလာရွေးကောက်ပွဲမတိုက်ဒီမှာရွေးကောက်ပွဲကြရင်အနိုင်ရရှိမယ်လို့ယုံကြည်မှုအပြည့်ရှိနေတဲ့ဒီမိုကရက်ပါတီရဲ့သမ္မတလောင်းဟီလာရီကလင်တန်ဟာအခုချိန်မှာရီပဘလီကန်ပါတီရဲ့သမ္မတလောင်းဒေါ်နယ်ထရန့်ကိုအနိုင်ရရှိဖို့လေးမထားတော့ပဲဥပဒေပြုရေးမှာသူမရဲ့အဆိုတွေပေါ်ထောက်ခံမှုရရှိစေဖို့အတွက်အောက်လွှတ်တော်မှာဒီမိုကရက်အမတ်တွေပုံမရွေးကောက်ခံရအောင်ကြိုးပမ်းမှုအစ်စ်တွေလှုပ်ဆောင်နေပါတယ်။သူမပေါ်အကြမ်းလိုက်စားတဲ့သမ္မတယာရုနဲ့မထိုက်တန်ဘူးစသဖြင့်ပြောဆိုနေတဲ့ဒေါ်နယ်ထရန့်ပေါ်သူမအနေနဲ့ဘာလို့မှတုံ့ပြန်ပြောဆိုဖို့မစင်စားတော့ဘူးလို့မစ်ကလင်တန်ကပြောဆိုလိုက်ပါတယ်နိုင်ငံရဲ့ပထမဦးဆုံးအမျိုးသမီးသမ္မတတဦးဖြစ်လာဖို့ရှိနေတဲ့နိုင်ငံသားရေးဝန်ကြီးဟောင်းကသူမရဲ့မဲဆွယ်စီယုံရေးခီးစဉ်တွားရောက်နေတဲ့လေရင်ပေါ်မှာသတင်းတောက်တွေကိုရွေးကောက်ပွဲကျင်းပဖို့မတိုင်ခင်ဆက်ချက်ရက်သားလူတော်တဲ့စနေနေ့ညပိုင်းကစကားပြောဆိုရမှာလက်ရှိ Republican တွေအတားအဆီးရထားတဲ့အထက်နဲ့အောက်လွှတ်တော်နှစ်ရာစလုံးကိုပြန်လည်ထိန်းချုပ်နိုင်မှုအတွက် Democrat တွေရွေးချယ်ခံရရေးအလေးထားလှုပ်ဆောင်မှုစီစဉ်နေတယ်လို့ပြောဆိုလိုက်ပါတယ်
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ယူအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မိုးလေဝသနဲ့ဇလဘေးဒါညွှန်ကြားမှုဦးစီးဌာနကနေအနီရောင်ဆင့်မှုန်တိုင်းသတိပေးချက်ကိုတနင်္ဂနွေနေ့နေ့လယ်ပိုင်းမှာထုတ်ပြန်ခဲ့ပါတယ်။ဘင်္ဂလားပင်လယ်ော်အရှိအလယ်ပိုင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာရန်ကုန်မြို့ရဲ့အနောက်တောင်ဘက်မိုင်205မိုင်ခန့်အကွာပင်လယ်ပင်ကိုဗဟိုပြုနေတာဖြစ်ပါတယ်။မုန်တိုင်းငယ်ဟာအရှိမြောက်ဘက်ကိုရွေ့ရှားနေတာကြောင့်မြန်မာနိုင်ငံတွင်းရခိုင်ကမ်းရိုးတန်းနဲ့အေရဝတီတိုင်းပင်မှာမုန်တိုင်းအန္တရာယ်ကြုံရနိုင်တဲ့အခြေအနေရှိတာမို့သတိထားကြဖို့မိုးလေဝသနဲ့ဇလဘေးဒါညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားမှုဦးကျော်လွင်ဦးက VOA ကိုပြောပါတယ်။ရခိုင်ပြည်နယ်ကမ်းရိုးတန်းဒေသတွေနဲ့အေရဝတီတိုင်းတွေမှာလေတိုက်နှုန်းတစ်နာရီကို45မိုင်ကနေမိုင်50တိတိုက်ခတ်နိုင်ခြေရှိသလိုရန်ကုန်တိုင်းအတွင်းမှာတော့တစ်နာရီကို35မိုင်နှုန်းလောက်တိုက်ခတ်နိုင်တယ်လို့ခန့်မှန်းထားပါတယ်။ဒါပြင်အေရဝတီတိုင်းဒေသကြီးလက်ပတ်တာခိုင်နဲ့ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲခိုင်တို့မှာမုံတိုင်းဒေသ9ပေကနေ10ပေလောက်ထိမြင့်တက်နိုင်ကြောင်းနဲ့ကံရုံးတန်းဒေသကံတွေအတွက်လေပြင်းတိုက်ခိုက်မှုမိုးကြီးမှုရုတ်တရက်ရေကြီးမှုနဲ့မြေပြိုမှုအန္တရာယ်ရှိနေတာမို့ဘေးလွတ်ရာတိမ်းရှောင်နိုင်မှုသတိပေးချက်တွေထုတ်ပြန်ထားပါတယ်။ခိုင်တချို့ကကျောင်းတွေကို2ရက်ပိတ်ထားတာဖြစ်ပါတယ်။အနီရောင်ဆင့်တတ်မှတ်လိုက်တာအတွက်သက်ဆိုင်ရာဒေသအုပ်ချုပ်ရေးတွေ၊ကုညီကယ်ဆယ်ရေးဖွဲ့တွေလိုက်လံနှိုးဆော်နေတဲ့မုံတိုင်းသတိပေးချက်တွေ၊ဘေးကင်ရာပြောင်းရွှေ့ဖို့အမိန့်ပေးချက်တွေကိုမပြတ်မကွက်လိုက်နာကြဖို့နဲ့ရေဒီယိုရုပ်မြင်သံကြားသတင်းဌာနတွေကလည်းဆက်ဆက်မပြတ်ထုတ်ပြန်နေတဲ့မုံတိုင်းသတိပေးချက်တွေကိုအချိန်နဲ့တပြေးညီကြည့်ရှုနားဆွင့်ဖို့လည်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးကတိုက်တွန်းပါတယ်။မြန်မာကမ်းရိုးတန်းနဲ့မုံတိုင်းအနီးဆုံးရောက်လာခြင်းဖြစ်တဲ့တနင်္ဂနွေညတကောင်တနင်္လာမနေ့စောစောလေတိုက်ခတ်နှုန်းဟာတနင်္ဂနွေကို38မိုင်နှုန်းပဲရှိကြောင်းမိုးလေဝသပညာရှင်ဦးထွန်းလွင်ကသူ့ရဲ့လူမှုကွန်ရက်စာမျက်နှာဖော်ပြထားပါတယ
်ဖိလစ်ပိုင်ငါးဖန်လုတ်သားတွေအနေနဲ့လာမယ့်ရက်အနည်းငယ်အတွင်းငင်းပွားနေတဲ့တောင်တူပင်လယ်ကစကာဘရိုပင်လယ်ရေတိမ်ပိုင်းငါးအုပ်တွေရှိရာအရက်ကိုပြန်လည်တော်ရောက်ပြီးတော့ငါးဖန်နိုင်ကြလိမ့်မယ်လို့မျှော်လင့်ကြောင်းဖိလစ်ပိုင်သမ္မတရော်ရီယိုဒူတာတဲကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့လေးရကြသူ့ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းဆွေးနွေးခဲ့တယ်လို့စနေနေ့မှာအတည်ပြုပြောဆိုခဲ့ပါတယ်ဒီခီးစဉ်ဟာသူ့ဆိုရအမေရိကန်ပြည်ထောင်စုနဲ့ကာလကြာချီလက်တွဲပေါ်နိုင်ငံဖြစ်တဲ့ဖိလစ်ပိုင်နိုင်ငံအနေနဲ့ကုန်သွယ်ဘက်ဆက်ဆံရေးအသစ်တစ်ခုလမ်းဖွင့်ပေးဖို့ရည်ရွယ်သွားရောက်တာဖြစ်တယ်လို့ဆိုပါတယ်မြို့တော်ရဲ့မြောက်ဖက်မှာရှိတဲ့တက်ဂူရာဂိုမြို့မှာမကြာသေးခင်ကတိုက်ခတ်ခဲ့တဲ့တိုင်ဖုန်းလီမုန်တိုင်းဘေးဒဏ်ခံခဲ့ရသူတွေကိုအကူအညီထောက်ပံ့နေပေးရင်းနဲ့မင်းငွန်းပြောဆိုရမှာနောက်ထပ်ရဲ့အနေနဲ့စောင့်ကြည့်လိုက်ရင်စကာဘရော့ ငါအုပ်တရှိရအရက်ကိုကျွန်တော်တို့ပြန်ပြီးတော့တွားကောင်းတွားနိုင်ပါလိမ့်မယ်လို့တမရဒူတာတဲကပြောဆိုလိုက်ပါတယ်ဒီလိုပြောကြချက်ဟာတရုတ်နိုင်ငံအနေနဲ့လေးနှစ်ကြာပိတ်ဆို့ထားတဲ့ပင်လယ်ရေဒီမိုင်းဒေသကိုပြန်ပြီးတော့ဖွင့်ပေးမှာဖြစ်တဲ့အကြောင်းအရေးမွေးပြတ်တာခဲ့သလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိနိုင်သေးပါဘူးဆွေးနွေးခဲ့တဲ့အပေါ်သူတို့ဘက်ကအကောင့်ထဲပေါ်ဆောင်ရွက်ပေးမပေးဆိုတာမသေးကြဘူးလို့ဒူတာတဲကပြောပါတယ်နှစ်နိုင်ငံတမရတွေတွေ့ဆုံပြီးတဲ့နောက်ဖိလစ်ပိုင်ငါးဖမ်းသမားတွေကိုတောင်တရုတ်ပင်လယ်တွင်းကအငင်းပွားနေတဲ့ဒေသမှာအကန့်အသတ်နဲ့ဝင်ရောက်ငါးဖမ်းခွင့်ပြုဖို့အတွက်တရုတ်နိုင်ငံကစဉ်းစားလိမ့်မယ်လို့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းတရုတ်ခေါင်းဆောင်ပိုင်းနဲ့နှီးဆက်တဲ့သတင်းအကြီးအမြတ်နှစ်ခုကရိုက်တာသတင်းဌာနကိုပြောဆိုခဲ့ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာဗိမ်းစိမ်းဆိုက်ပျိုးမှု30ရာခိုင်နှုန်းတိုးလာတယ်လို့နိုင်ငံတကာမှူးရစီဝါနှိမ်နှင်းလှုံ့ဆော်နိုင်မှုဟာလည်း68ရာခိုင်နှုန်းကျော့သွားခဲ့တယ်လို့ကုလသမဂ္ဂနဲ့အာဖဂန်နစ္စတန်အစိုးရတို့ကတနင်္ဂနွေနေ့ပါပဲပူးတွဲသတင်းထုတ်ပြန်လိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာ2016ခုနှစ်တွင်ဗိမ်းစိမ်းဆိုက်ပျိုးဧက5သိန်းနီးပါးရှိမယ်လို့ခန့်မှန်းထားပြီး2015မှာတော့4သိန်းခွဲကျော်ရှိတာမို့ဒါ10ရာခိုင်နှုန်းတိုးလာတာဖြစ်ပါတယ
်။တနင်္လာနေ့မနေ့ပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးစံမိုးဝေတို့ကြီးညာပေးခဲ့တာပါ။အခုအရင်ဆုံးလူငယ်စီးပွားရေးလုပ်ငန်းရှင်တွေရင်ဆိုင်နေရတဲ့အခက်အခဲတွေဘာတွေလဲဆိုတာကြည့်ကြရအောင်ပါ။မြန်မာနိုင်ငံအတွင်းခိုင်မာတဲ့ငွေကြေးစနစ်မရှိတာနဲ့စီးပွားရေးလုပ်ငန်းစတင်လှုပ်ဆောင်သူတွေအပေါ်အခွန်ကောက်ခံမှုနှုန်းမြင့်မားလွန်းတာတွေကြောင့်စွန့်ဦးတီထွင်စီးပွားလုပ်ကိုင်လိုသူလူငယ်တွေအနေနဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ပထမကြိမ်မြောက်မြန်မာ Entrepreneurship Summit 2016ကိုတက်ရောက်ခဲ့တဲ့မြန်မာလူငယ်စီးပွားရေးလုပ်ငန်းရှင်မတ်ခင်ယူပါကျော်ကပြောပါတယ်။အော်တိုဗလာ22ရက်နေ့ကနေပြည်တော်မှာကျင်းပတဲ့ဒီခမ်းနာကိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တက်ရောက်အမှာစကားပြောကြားခဲ့တာပါအပြည့်အစုံကိုကိုစော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်
။အော်တိုဗလာ22ရက်နေ့ကနေပြည်တော်မှာကျင်းပခဲ့တဲ့ပထမအကြိမ်မြောက်မြန်မာ Entrepreneurship Summit 2016ကိုတော့ MYEA မြန်မာနိုင်ငံစွန့်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်များအသင်းကကြီးမှုပြီး USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency ရဲ့ပုဂ္ဂလိကကဏ္ဍဖွံ့ဖြိုးရေးစီမံကိန်းရဲ့ကူညီပံ့ပိုးမှုနဲ့ကျင်းပခဲ့တာဖြစ်ပါတယ်။စွန့်ဦးတီထွင်စီးပွားရေးစတင်လုပ်ကိုင်လို့သူလူငယ်တွေကြုံတွေ့နေရတဲ့အခက်အခဲတွေ၊စိန်ခေါ်မှုတွေကိုအစိုးရဘက်ကတာဝန်ရှိသူတွေအပါအဝင်ငွေချေးနိုင်တဲ့ဘဏ်လုပ်ငန်းရှင်တွေသိရှိနိုင်ရေးအတွက်ရည်ရွယ်ပြီးဒီစီဝပွဲကိုကျင်းပတာလည်းဖြစ်ပါတယ်။မှတ်ခင်ယူပါကျော်ဟာVantage Health Solution Consultancy Company ကိုပူးတွဲစတင်တည်ထောင်သူတူဖြစ်သလိုကုမ္ပဏီရဲ့အမှုဆောင်ညွှန်ကြားရေးမှူးလည်းဖြစ်ပါတယ်။သူကစီးပွားရေးလုပ်ငန်းလုပ်ကိုင်လို့သူလူငယ်တွေအနေနဲ့ယင်းနှီးမှတင်ငွေအဖြစ်အသုံးပြုနိုင်မဲ့ချင်းငွေအလွယ်တကူမရနိုင်တာဟာအကြီးမားဆုံးအခက်အခဲတစ်ခုဖြစ်တယ်ဆိုတာကိုဒီစူးပွဲကိုတက်ရောက်လာတဲ့လူငယ်စီးပွားရေးလုပ်ငန်းရှင်တွေကတင်ပြခဲ့ကြတယ်လို့ပြောပါတယ
်။အဓိကလူငယ်တွေဘက်က point out လုပ်တာကဒီ entrepreneur ကိုစားတဲ့အချိန်မှာ access to finance ကအရင်ခက်နေရပေါ့နော်။သူက entrepreneur ဖြစ်တဲ့အတွက်ကြောင့်လို့ဟို financial statement ကောင်းကောင်းပြရမယ်ကွာ။အဲ့ဒါကို bank တွေကကြားတဲ့အခါကျတော့လုံးမကြည့်နိုင်ဘူးပေါ့။အဲ့ဒါကိုဘယ်လိုမျိုးဟိုစီးနင်းနေနဲ့ဖြေလျှော့ပေးမှလဲ။နောက်တစ်ခုက tax test ကိစ္စကတော့အရင်များနေရဲဆိုတဲ့ကိစ္စလေးကိုပြောရပေါ့အဲ့ဒါလေးပါ test ကိုအများကြီးပြီးနေရတယ်ပေါ့အဲ့ဒါကိုပြောချင်တာသူက
စီးပွားရေးစတင်လုပ်ကိုင်နေတဲ့လူငယ်တွေအနေနဲ့မန်တာလို့ခေါ်တဲ့ဥဆောင်လမ်းပြပေးနိုင်သူလိုအပ်တဲ့အကြံဉာဏ်တွေကိုပေးနိုင်သူတွေအလွယ်တကူမရှိနေတာဟာလည်းလက်ရှိမှာစွန့်ဦးတီထွင်စီးပွားရေးလုပ်ကိုင်နေတဲ့လူငယ်တွေကြုံတွေ့နေရတဲ့အခက်အခဲတွေကတခုဖြစ်တယ်လို့မတ်ခင်ယူပါကျော်ကပြောပါတယ်စီးပွားဝယ်ရဲ့မူလရည်ရွယ်ချက်အရာကတော့တက်ရောက်လာတဲ့လူငယ်စွန့်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်တွေနဲ့မူဝါဒချမှတ်သူတွေငွေချေးနိုင်တဲ့ဗန်တွေနဲ့ငွေကြေးအဖွဲ့အစည်းတွေတွဲဆောင်ပေးရေးဖြစ်ပေမဲ့လည်း panel discussion လို့ခေါ်တဲ့အကြောင်းအရာလိုက်တရားဆွေးနွေးတဲ့အခမ်းအနားကိုအစိုးရဘက်ကတာဝန်ရှိသူတွေသိမတက်ကြဘူးလို့သူကထောက်ပြပါတယ
် discussion တွေကလည်းအစိုးရဌာနထိုင်တဲ့နေဝင်ရတယ်ဒီလားဥပမာသူကရှင်မဲတော့သူကပြန်သွားတယ်အဲ့လားတခုတော့တိတ်သွားလို့ဖြစ်ဘူးပေါ့နော်တကယ်လည်းသူတို့ရဲ့ဆက်ရှိစင်တယ်လို့ထင်တယ်အဲ့ဒီကိုတချို့ကဥပမာဒါပေမဲ့ bank တွေကလည်းဥပမာ private bank တွေကလည်းရှိရယ် central bank ကလည်းရှိတော့သူတို့တွေကတော့လူငယ်တွေဖြစ်ချင်တာဗာဖြစ်ချင်တာလဲဆိုတဲ့ဟာကိုကြားသွားတယ်ပြဿနာဟာဟိုအရင်တုန်းကကျေးဇူးမရှိခဲ့တဲ့တော့ရေပူစီတိုင်းနဲ့သူတို့ကလုံးစရာတွေကအများကြီးပဲကြည့်ရတာသူဦးဆောင်ဆိုတဲ့ခြေသွားတဲ့ဟာဟိုလုံးစရာသူတို့လုံးတော့လုံးနေလုံးစရာတွေကအများကြီးပဲလာမေးကြမေးဆိုရဲဟာဒီအဲ့လိုမျိုးတွေပဲသူကဖြေသွားအရင်ဟို answering ကိုအများမဖြစ်နေဘူးပေါ့ဒီလားအဲ့လိုမျိုး
ဖြစ်ရှိခြင်းပဲဆိုတဲ့ဟာမျိုးပဲဟိုစိတ်ထဲမှာခံစားလိုက်ရတာပေါ့ဘုမာဆိုလို့ရှိရင်ကွာဟိုယုံမဘဲကလာတယ်ယုံမဘဲကဆိုလို့ရှိရင် entrepreneur SME တော့ကိုလုံးချိမယ်လုံးချိမယ်ဆိုလို့ရှိရင်ဘာကြီးပြရမှာလဲဘာကြီးပြမှာဆိုသူက SME အတွက်ကိုတခြားစဉ်းစားထားရတာ
အနေနဲ့အစိုးရအသစ်တက်လာပြီးတဲ့နောက်ပိုင်းအရင်အစိုးရအဆက်ဆက်လက်ထက်ကတည်းကစာရင်စာရွက်စာတမ်းကိစ္စတွေမှာပုံမိုလွယ်ကူလာတာတွေရှိတယ်လို့ပြောပါတယ
်အစိုးရဘက်က policy ကတချို့ကောင်းတဲ့ဟာတွေပြရတော့ကောင်းလာတယ်ဘောနောဥပမာဆိုလို့ရှိရင်ဒီစီးပွားရေးလုပ်ငန်းကိုတိုးဖို့ဟာအကစားဆိုဟို law and procedure registration လုပ်ဖို့မှာညာဆိုရင်တော့အရင်ခက်တယ်လေအခုအနေနဲ့ဟိုလွယ်တာတွေအပို့ပြီးတော့ဟို process ဆက်ပြရတာဒီဘာလို့ဆိုလို့ရှိရင်ဒီဘုသူစလုပ်နေရတယ်စလုပ်နေအဲ့ tax ဆက်ပြရမှာပြရတော့မယ်အင်းငယ်ပဲပြရတော့မယ်ဆိုတဲ့အခါကျရင်ကိုကစလို့ရှိသေးတယ်အဲ့လိုမျိုးရန်ဖြစ်နေတဲ့အခါကျတော့ခါလေးကျအဲ့ဒါအရာကိုအတွက်ကိုဟို tax encouraging ပဲပေါ့နော်အဲ့လိုမျိုးဖြစ်နေရသီးလား
အရင်အစိုးရတွေလက်ထက်တုန်းက entrepreneur လို့ခေါ်တဲ့ဆွမ်းဦးတီထွင်စီးပွားရေးလုပ်ငန်းရှင်တွေကိုပိုင်စီးပွားစတင်လုပ်ကိုင်လို့သူလူငယ်တွေကိုအားပေးအားမြောက်လုပ်ပေးခဲ့ခြင်းမရှိတဲ့အခြေအနေတွေကနေခနေ့အချိန်မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်လို့အစိုးရအဖွဲ့အတွင်းတာဝန်အရှိဆုံးပုဂ္ဂိုလ်တွေအာရုံစိုက်လာအောင်လှုပ်ဆောင်ပေးတဲ့အဆင့်ကိုရောက်လာတာဟာလဲတိုးတက်မှုအဖြစ်ရှုမြင်ရမှာဖြစ်ကြောင်းမခင်ယူပါကျော်ကပြောပါတယ်ပထမအချိန်မြောက်မြန်မာ entrepreneurship summit 2016ဖွင့်ပွဲအခမ်းအနားမှာပြောကြားတဲ့ဒေါအောင်ဆန်းစုကြည်ရဲ့မိန့်ခွန်းထဲမှာလဲကနေ့ခေတ်လူငယ်တွေရဲ့အခမ်းအနားအရေးပါပုံလူငယ်တွေအနေနဲ့လူကြီးတွေရဲ့အခွင့်အရေးတွေပိုရှိပုံဒါကြောင့်လဲရတဲ့အခွင့်အရေးကိုအမိရစုပ်ကင်ပြီးစည်းစည်းလုံးလုံးနဲ့တိုးတက်ကြီးပွားအောင်လှုပ်ဆောင်ကြဖို့အတွက်တိုက်တွန်းပြောကြားခဲ့ပါတယ်ခင်ဗျာ
ကိုဇော်ဝင်းလှိုင်တင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုနားဆင်ရပါမယ်။မြန်မာနိုင်ငံမှာသတင်းမှန်တွေကိုစုံစမ်းဖော်ထုတ်ရေးသားတဲ့သတင်းသောက်တွေအတွက်အကာအကွယ်ပေးမှုအများကြီးအားနည်းနေသေးတယ်လို့2016ခုနှစ်ပူလီဇာဆုရှင် AP သတင်းဌာနရဲ့သတင်းတောက် Esther Tucson ကပြောပါတယ်။ Seafood from Slaves ကျွန်းတွေထံကပင်လယ်စားဆိုတဲ့ပြီးတော့ရေးသားထုတ်ဝေခဲ့တဲ့ AP သတင်းဌာနကိုလူမှုအကျိုးပြုသတင်းယူတဲ့ကန္တာအတွက်ပူလီဇာဆုချီးမြှင့်ခဲ့တာဖြစ်ပါတယ်ဒီသတင်းရေးသားဖော်ပြနိုင်ဖို့ကိုရိုင်းစုံစမ်းဖော်ထုတ်ခဲ့ကြတဲ့ AP သတင်းတောက်၄ယောက်နဲ့ Esther Tucson ကိုဒေါခင်မျိုးသက်ကတွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမှာနှာစင်နိုင်ပါတယ်ရှင
်အခုလိုမျိုးပေါ့နော် COY လာပြီးတော့မေးတဲ့မေးခွန်းတွေဖြေပေးတဲ့အတွက်အဆောက်အများကြီးကျေးဇူးတင်ပါတယ်။အခု SR ဆိုလို့ရှိရင်เนาะပမာနိုင်ငံမှာပထမအဦးဆုံးပေါ့နော်မြန်မာအမျိုးသမီးတွေကလည်းဖြစ်တယ်ပြီးတော့ Pulitzer ဆုလည်းရတဲ့တရားပေါ့နော်ဆိုတော့ပထမအဦးဆုံးဒီ Pulitzer ဆုဆိုတာပေါ့နော်ဒီသတင်းသမားတွေအရန်ဂုဏ်ယူရတဲ့ဆုပါဒီလိုဆုမျိုးကိုထူးထူးခြားခြားရတယ်ပေါ့နော်ကြတော့ဒီဆုနည်းနဲ့ပတ်သက်ပြီးနည်းနည်းပြောပြပေးပါဆို
အော်ဟုတ်ကဲ့ရှင်ဒီဆုကကျမတို့ဒီ2016ခုနှစ်ပူလဇာဆုအနောင်စမန့်မှာပေါ့နော်ကျမတို့အမျိုးသမီးသတင်းထောက်အဖွဲ့ကျမတို့ AP သတင်းဌာနကအမျိုးသမီး၄ယောက်ပါဝင်ပြီးတော့မှလှုပ်ဆောင်တဲ့သတင်းဒီစုံစမ်းထောက်လှမ်းတဲ့သတင်းပေါ်မှာတို့ကဒီနေ့လူမှုဝန်ဆောင်မှုအောက်မှာကျမတို့ဆုပေးတာပါရှင်ဟုတ်ကဲ့အဲလှုပ်တဲ့သတင်းကတော့ဒီပင်လယ်စာလုပ်ငန်းတွေမှာဂျုံပြုခံရတဲ့သူတွေနဲ့ပတ်သက်ပြီးတော့ကျမတို့စုံစမ်းထောက်လမ်းပြီးတော့မှဖော်ထုတ်ခဲ့တာပါရှင
်။ဟုတ်ကဲ့ဒီထဲမှာဆိုလို့ရှင်ဒီဟို SR ကိုရေးလိုက်တဲ့ဆောင်းပါးထဲမှာပေါ့နော်ဒီဖော်ထုတ်လိုက်တဲ့သတင်းထဲမှာဆိုလို့ရှင်အဓိကမြန်မာဒီဟိုက၅ဖက်လောက်ကတည်းကအများကြီးပါနေပါတယ်။ဆိုတော့ဒီသတင်းအစနာကိုဘယ်လိုစပြီးတော့ရလဲပေါ့နော်အဲ့ဒါလေးကစပြီးပြောပြပေးပါ
။ဟုတ်ကဲ့ကျွန်တော်တို့ဂျကာတာနိုင်ဂျကာတာမြို့မှာအခြေစိုက်တဲ့ AP သတင်းဌာနမှာအလုပ်လုပ်တဲ့ဒီမာဂျီမေဆန်ကျွန်တော်တို့၄ယောက်ထဲကတယောက်သူကနေစပြီးတော့မှIOM အဖွဲ့အစည်း International Organization for Migration ဒီ IOM ဒါလူတိုင်းသိပါရဲ့ရှင်ဒီအဖွဲ့အစည်းကနေကျမတို့ပေါ့အဲနင်တို့ဒီတဲ့တန်းလုံနေတာဒီအင်ဒိုနီးရှားအရှေ့ဘက်ကျွန်းတွေကိုနည်းနည်းကြည့်ကြည့်ပါလားငါးဖန်းလေတွေပေါ်မှာရေလုံသားတွေတော်တော်များများဒီမတရားခံနေရတယ်ဆိုတဲ့ဟာမျိုးတို့တဲ့တန်းကြားတယ်ဆိုမှကျမတို့တဲ့တန်းစပေးပါရဲ့ကျမတို့ဒါပေမဲ့ဘယ်နားနေဘလို့စရမှန်းလုံးဝမသိပါဘူးအင်ဒိုနီးရှားမှာကျွန်းပေါင်းထောင်နဲ့ချီပြီးရှိတဲ့အတွက်ကြောင့်မလို့ဘယ်နားနေပဲကျွန်းလဲဆိုတာတို့လည်းအတိအကျမသိဘူးဒါပေမဲ့တို့ကတော့ဒါတန်တရားဖြစ်တယ်လို့ကျမတို့ပြောပြသွားတာအဲ့တော့၈လ၉လလောက်ကကျမတို့အစအနတွေဖော်တာပေါ့ဒီကျမတို့အဲလူကုန်ကူးခံရတဲ့သူတွေကဘယ်ကိုရောက်သွားတာလဲဘယ်နားနေဘယ်ကိုပျောက်သွားတယ်ပြီးရင်ထိုင်းနိုင်ငံနေပါမာလဲရှိတဲ့အဖွဲ့အစည်းတွေကိုကျွန်တော်လိုက်ပြီးမေးကြည့်ရတယ်။မေးရတဲ့မှာနောက်ဆုံးမှဒီထိုင်းအဖွဲ့အစည်းတစ်ခုထိုင်းနေရဲ့ NGO အဖွဲ့အစည်းတစ်ခုကနေပြီးတော့မှဒီကျွန်းတွေကိုအရှိတ်ကျွန်းတွေကိုတွားမယ်ဆိုတဲ့အချိန်မှာစပြီးတော့မှကျွန်တော်တို့ လေနောက်ကိုလိုက်ရင်နဲ့စုံစမ်းထောက်လန်းဖို့စပြီးဖြစ်ခဲ့တာပါရှင်ဟုတ်ကဲ့
ဟုတ်ဆိုတော့အဲ့လိုမျိုးသွားတဲ့အခါမှာပေါ့နော်ဒီကျွန်းနေစီကိုအရင်ဆုံးသွားတာလားဒါမှမဟုတ်ဒီတင်မောတွေကိုစောင့်ပြီးတော့ခြိပြီးတော့မှအဲ့တင်မောတွေနောက်ကတကယ်လို့လူကုန်ကူးခံရတဲ့လူတွေပါမယ်ထင်တယ်တင်မောတွေနောက်ကိုလိုက်တာလားဘယ်လိုပုံစံနဲ့သွားတာလဲ
ဟုတ်ကဲ့ကျမတို့ဒီတင်ကိုစပြီးတော့မှအင်ဒိုနီးရှားကျွန်းနေကိုစပြီးသွားမယ်လို့ဆုံးဖြတ်တဲ့ချိန်မှာကျွန်တော်ဘယ်တင်မောကိုမှကျွန်တော်တို့မသိသေးပါဘူးရှင်အဲ့တော့ကျွန်တော်တို့ကျွန်းနေကိုအရင်သွားတာပါအင်ဒိုနီးရှားရဲ့အရှေ့ဘက်ဆွန်းဆွန်းမှာရှိတဲ့ဘန်ဂျီနာဆိုတဲ့ကျွန်းပေါ်ကိုကျမတို့ဟိုကျမတို့အထက်ကကျမမဟုတ်သေးဘူး Robin McDowell ကအရင်ရောက်သွားတာပါရှင်အဲ့တော့သူရောက်သွားပြီးတဲ့အချိန်မှာဒီအလွန်အင်မတန်ဝေးလံခုန်တီတဲ့ကျွန်းပေါ်မှာကုမ္ပဏီထိထိမမကြီးတစ်ခုရှိနေတာကိုသူတွေ့တယ်ပြီးတော့မှလူတော်တော်များများလုံနေတာကိုတွေ့တယ်ရုပ်တွေကဒီကျမတို့မြန်မာပြည်ကရုပ်လိုလိုထိုင်းနိုင်ငံကရုပ်လိုလိုဒီကမောဒီးယားလာအိုကလူတွေရဲ့ရုပ်ပုံစံမျိုးတွေသူကတွေ့တယ်ဒါပေမဲ့သူတို့အနေနဲ့သူတို့စီမအဲ့နေရာမှာအဲ့ကုမ္ပဏီထဲမှာဒီလူတွေဘလို့ရောက်နေရပါဖြစ်နေရဆိုသူဆက်ဆောင်စမ်းဖို့ကဒီဘာရာစကားခက်ခဲဖြစ်နေအောင်သွားပြီးတော့မှတွေ့ရပါတယ်အဲ့တော့ကျမမြန်မာပြည်မှာတည်င်းလုံနေတဲ့အချိန်မှာပဲသူကလှမ်းပြီးဖုန်းဆက်ပြီးတော့မှအရှိတ်ကျုံကိုလာခဲ့ဖို့ချက်ချင်းလိုက်လာခဲ့ဖို့ပြီးတော့ဆက်ပြီးစုံစမ်းထောက်လန်းမှုလုပ်ဖို့သူလှမ်းပြီးခေါ်တာပေါ့နော်အဲ့အချိန်မှာကျမနောက်3ရက်အကြာမှာရောက်သွားပါတယ်ရှင်တော်တော်လေးကိုဝေးလံခေါင်တည်ရဲ့ဒီလေရင်၅ချိန်စီးရပါတယ်လေရင်၅ချိန်စီးပြီးတော့မှတင်မောတစ်ချိန်စီးမှအဲ့ဒီကျုံကိုရောက်တယ်ရောက်တဲ့အချိန်မှာကျမတော်တော်လေးကိုဟိုကပအစွန်ဆုံးကိုရောက်သွားသလိုမျိုးခံစားရပါတယ်ဘာမှကိုမရှိတာပါရှင်အဲ့ညကိုရောက်သွားတာပါဟုတ်ကဲ့
ဆိုတော့ဗမာတွေဒီလူတွေကဗမာတွေမှန်းပေါ့နော်ဟိုဘယ်လိုလုပ်ဟိုကအစတိလာပဲ
အဲ့ဒီကျုံကိုရောက်တဲ့နေ့မှာပဲကျမတို့ဒီဗမာဒီထွက်ပြေးသွားတဲ့ငါဖန်သမားတွေကတယောက်ကိုကျမတို့လိုက်ချဖို့ဆိုမှယူဟာတယောက်ကိုတွားတယ်တွားတော့အဲ့လူနဲ့တွေ့တယ်တွေ့ပြီးတော့မှသူကစပြီးရှင်းပြတယ်ဒီကျွန်းမှာဒီမြန်မာရေလုတ်သားတွေအများကြီးရှိတဲ့အကြောင်းဒါပေမဲ့သူကိုယ်တိုင်ကဒီငါဖန်လေးတွေမှာအလုပ်လုပ်ခဲ့တာဖြစ်တဲ့အတွက်ကြောင့်မလို့သူအတိအကျသူ့ရဲ့ condition ကိုသူမသိခဲ့ဘူးအဲ့တော့ကျမတို့တတင်းတွေသူ့ကို interview တွေလုပ်တယ်ဘာတွေဖြစ်ခဲ့တယ်လဲဆိုတော့မေးတဲ့အခါမှာသူတော်တော်လေးကိုဆိုးရွားတဲ့အဖြစ်တက်လေးတွေဒီငါးဖန်းလေးပေါ်မှာအလုပ်လုပ်ရတာပင်ပန်းတဲ့အကြောင်းတွေသူကစပြီးပြောပြတယ်ပြီးတော့မှပြန်လာတဲ့အချိန်မှာသူနေတဲ့နေရာကကျမတို့တဲမဲ့ကျွန်းနဲ့ကိုတော်တော်လေးကိုဝေးတယ်ဝေးအဲ့အဝေးကနေပြန်လာတော့ကျမတို့ငကိုတဲမဲ့ကျွန်းပြန်ရောက်လာတဲ့အချိန်မှာညနေပိုင်းရောက်တော့ကျမတို့သမင်းစားဆရာဆိုင်ဆိုလို့ဆိုင်တသေးလေးတဆိုင်ပဲရှိရပါတော့အဲ့မှာသမင်းသွားစားမယ်ဆိုမှသွားကြတော့ဒီမြန်မာစကားပြောတဲ့နေကိုကျမစပြီးကြားရတယ်ယောက်ျားလေး2ယောက်3ယောက်လောက်ကနေစကားပြောနေတော့ကျမချက်ချင်းမဲ့သူတို့ဘက်ကိုလှမ်းကြည့်လိုက်ပြီးတော့မှမြန်မာပြည်ရလားလို့လမ်းမေးလိုက်တော့သူတို့ကျမကိုမျက်လုံးပြူးပြီးကြည့်လာတယ်ရှင်အမမြန်မာလားပေါ့အဲ့လိုမျိုးပြောတော့ကျမဟုတ်တယ်ကျမသူတို့စပြီးရှင်းပြတယ်ကျမဒီကိုရောက်လာတဲ့အကြောင်းကျမတည်င်းထောက်ပါဒီမှာဒီရေလောက်သားတွေဘလို့ရောက်လာလဲဆိုတဲ့အကြောင်းကျွန်တော်လာပြီးစုံစမ်းနာပါဆိုမှကျွန်မတို့စပြီးတော့မှရှင်းပြရရှင်းပြတော့တို့အကုန်လုံးလန့်သွားတာပေါ့ဒီဒီလောက်ထိဝေးလံခေါင်တီတဲ့ကျွန်းတို့ရေလန်းချောင်းကနေလာတယ်ဆိုရင်15ရက်ကနေရက်20ရက်30အထိကြာတဲ့ရေလန်းချောင်းခရီးမှာတို့တော်တော်လေးကိုလန့်ဖြတ်သွားတယ်ကျွန်မကိုကြည့်ပြီးတော့မှအဲ့မှာစာယူတော့မှစကားပြောဖြစ်တာပါအဲ့ချိန်မှာကျွန်မမြန်မာတွေမှာမြန်မာတွေကိုစတွေ့တာပေါ့ဟုတ်ကဲ့
တည်င်းလောက်တော့မယ်ဆိုတော့ဒီပေါ့နော်မြန်မာတွေနဲ့လက်တွေ့နေပြီဒီလူတွေဟာတော့ဒီခိုက်ခီးကိုမြန်မာနိုင်ငံနဲ့ပြီးတော့အင်ဒိုနီးရှားဝေးလံခေါင်တည်တဲ့နေရာကျွန်းနေရောက်လာပြီအဲ့ခါမှာဘလို့စိတ်ကူးရလဲဒီဟာမျိုးကိုပေါ့နော်ဒီတည်င်းရေးဖို့ဆိုရင်ဘလို့မျိုးစပြီးတော့လုပ်မယ်လို့စိတ်ကူးရပါလဲ
ဟုတ်ကဲ့ကျမတို့ကအဲ့အချိန်မှာအင်မတန်ဝေးလံခေါင်တည်တဲ့ကျွန်းမှာရောက်နေတာပေါ့နော်ဒါပေမဲ့ကျမမှာခရီးရပစ္စည်းလေးတွေတော့ပါသွားတယ်ဥမာဒီအင်တာဗျူးလုပ်ဖို့တော့ဒီသူတို့တွေနဲ့ပတ်သက်တဲ့အချက်လက်တွေကိုစုဆောင်းဖို့အဲ့တော့ကျမတို့သူတို့တွေကိုချက်ချင်းပဲကျမအင်တာဗျူးစလုပ်ပါတယ်ရှင်အဲ့ညနေကလေးရောက်တဲ့ညနေကလေးကနေစပြီးအင်တာဗျူးလုပ်တယ်ဘာကြောင့်မလို့ဒီနေရာကိုဘလို့ရောက်လာတယ်ဆိုတော့အကြောင်းကျမတို့အတွက်ကအကြီးဆုံးမေးခွန်းပေါ့နော်ဘလို့ရောက်လာတာလဲဒီလောက်ဝေးတဲ့နေရာကနေဆိုတော့များတော့အပြင်ကျမအဲ့မှာတယောက်ပြီးတယောက်ကသူတို့ရဲ့အကြောင်းအရာကိုစပြီးပြောပြတယ်ကျွန်တော်တို့ကိုမြန်မာနိုင်ငံကနေကျွန်တော်ရွာကနေပေါ့နော်ပွဲစားလာပြီးတော့မှထိုင်းနိုင်ငံမှာအလုပ်ပေးမယ်ဆိုမှခေါ်သွားတယ်ထိုင်းနိုင်ငံရောက်တဲ့ခါကျတော့ချက်ချင်းဒီစိတ်ကန်းနေကိုခေါ်သွားတယ်စိတ်ကန်းနေရောက်တာနဲ့တခါလဲငါးဖက်လေပေါ်မှာသူတို့ဘာမှမသိလိုက်ခင်မှာတခါလဲရောင်းစားပလိုက်တယ်ဆိုတဲ့အကြောင်းတွေကိုသူတို့စပြီးပြောပြပါတယ်တချို့ကတော့ရောင်းစားတယ်ဆိုတဲ့စကားလုံးမပြောတတ်ဘူးပေါ့နော်သူတို့ကိုသူတို့ရောင်းစားလို့ရောင်းစားခံရမှမသိတဲ့လူတွေအများကြီးပဲအဲ့မဲ့သူတို့ပြောပြတာကငါးဖက်လေပေါ်ကိုချက်ချင်းတင်လိုက်တယ်ဒါသူတို့မသိလိုက်ခင်မှာပဲသူတို့ကအင်ဒိုနီးရှားရေပေါ်ကိုရောက်နေပြီပေါ့သူတို့အဲ့ဒီပဲ့နေနေကိုစပြီးမေးတယ်သူတို့ဘယ်ရောက်နေလဲဆိုအဲ့ချိန်မှာမှသူတို့ကမြန်မာပြည်နဲ့အဝေးကြီးကိုရောက်နေတယ်ဆိုတဲ့အကြောင်းကိုသူတို့သိတယ်အဲ့ခါမှာပြောလာတဲ့ယောက်ျားလေးတွေအကုန်လုံးဒီ case တစ်ခုထဲမှာပဲဖြစ်နေတယ်ဒီသူတို့ပွဲစားခေါ်သွားတယ်ဆိုတဲ့အမျိုးတွေထိုင်းနိုင်ငံကိုရောက်သွားတဲ့ခါမှာထိုင်းနိုင်ငံရောက်ပြီးတော့မှဒီထိုင်းငါးဖန်းလေးတွေပေါ်ချက်ချင်းရောက်သွားတယ်ဆိုတဲ့ဟာကိုစပြီးတော့မှသူတို့အများကြီးကိုပြောပြလာတာပါရှင့်
ဒီလိုမျိုးအင်ဒိုနီးရှားကျွန်းမှာဒီမြန်မာနိုင်ငံကမြန်မာနိုင်ငံသားတွေလူမှောင်ခိုးကူးခံတာတွေ့လာတဲ့အခါမှာเนาะသူတို့တွေနောက်ဆက်တွဲဒီကြေးကျွန်းအပြုခံနေရတယ်ဆိုတဲ့ပုံစံမျိုးပေါ့เนาะအဲ့လိုမျိုးကိုဘယ်လိုမျိုးဖော်ထုတ်ပါလဲအဲ့ဒါလေးပြောပြပေ
းကျမတို့သူတို့စာပြီးအင်တာဗျူးလုပ်တယ်အဲသူတို့ဘယ်လိုရောက်လာလဲဆိုတာကိုကျမတို့သိပြီးသိတဲ့အချိန်မှာချက်ချင်းပဲကျမတို့ဘယ်လေးလေးမှာငါဒီဘယ်လေးပေါ်မှာလှုပ်လှုပ်တာလဲဆိုတော့ထိုင်းငါးဖန်းလေးပေါ်မှာလှုပ်လှုပ်တယ်အကုန်လုံးကထိုင်းငါးဖန်းလေးပေါ်မှာလှုပ်လှုပ်တယ်ပြီးတော့မှသူတို့တွေပြောပြတယ်လက်ခရရသလားလက်ခသက်သက်မမရဘူးလက်ခကိုသူတို့ရဲ့အတပြာတပြားမှမရပါနဲ့သူတို့နှစ်ပေါင်းများစွာတချို့ဆို15နှစ်လို့ပြောတော့ချို့8နှစ်တချို့9နှစ်တချို့ကစရောက်တဲ့လူတွေရှိတယ်အဲ့တော့သူတို့ပြောတယ်ဘာကြောင့်မလို့ဒီလောက်နှစ်အကြာကြီးနေနေတာလဲဒီမှာဘာကြောင့်မလို့နေကျွန်တော်တို့ပြန်ခွင့်မပြုဘူးကျွန်တော်တို့ဒီမှာပဲတည်ဖို့ပြစ်ထားတာဆိုတဲ့ပုံစံမျိုးတွေစပြီးသူတို့စပြီးပြောလာတယ်ကျွန်မကလည်းသူတို့တွေကဟိုဒီအကြောင်းအရာတွေကိုပြောလာအောင်တဖြည်းဖြည်းချင်းသွားရတာပေါ့နော်အဲ့တော့သူတို့ကအများတော့အဖြစ်ပြောတဲ့လူတွေကအကုန်လုံးသဘုံစံနဲ့ဖြစ်တယ်သူတို့တွေကိုအစာလုံလောက်ယုံမဲ့ကျွေးတယ်ပြီးတော့မှတနေ့ကိုနိုင်20ကျော်အလုပ်လုပ်ရတယ်တစ်ခါလေမအိပ်ရတဲ့အချိန်တွေရှိတယ်တချို့ဆိုရင်တအားပင်ပန်းလို့တင်မော့ငါးဖန်းလေးတွေပေါ်မှာပဲတိတ်သွားတဲ့လူတွေရှိတယ်ဆိုမှသူတို့စပြီးပြောပြတော့ကျမတို့ဒီ document သူတို့ရဲ့အကြောင်းအရာတွေကိုအကုန်လုံးကိုပြန်ကြည့်လိုက်တဲ့အခါမှာသူတို့တွေဒီကျွန်တော်ခစ်တဲ့စဉ်းစားလိုက်တဲ့ခစ်တဲ့ဂျွန်ပြူတဲ့အနေနဲ့ကျမတို့ကဟိုတတ်မှတ်လိုက်ပါတယ်ရှင်ဟုတ်ကဲ့
ဆိုတော့အခုထိုင်းငါဖန်းလုပ်ငန်းဆိုလို့ရှင်တကယ်ကငွေပမာဏတော်တော်များပါတယ်တစ်နှစ်ကိုသူက9ဘီလီယံလောက်ကိုဝင်တာပါဒေါ်လာတန်းထောင်9000ကျော်လောက်ကိုဝင်တဲ့လုပ်ငန်းကြီးပါဒီဟာမှာအန်ဒီရီရှိမယ်လို့ထင်ပါတယ်ဘာဖြစ်လို့လဲဆိုတော့အနောက်မှာဒီလုပ်ငန်းကြီးရဲ့အနောက်မှာတကယ်ငွေရကြီးတဲ့လူတွေအများကြီးကရှိနေတဲ့အခါကျတော့ဆိုတော့ဒီအန်ဒီရီဘယ်လိုရှောင်ခဲ့လဲပြောပြပေးပါ
ဟုတ်ကဲ့ဟိုကဘလို့ရှောင်ခဲ့တယ်လဲဆိုတော့ကျမတို့ကတော့အသက်နိုင်ဆုံးအဲ့ဒီကုမ္ပဏီဝင်းမှာရှိတဲ့လူတွေနဲ့စကားပြောဆရာမလိုအောင်နေတယ်ခဝေဝေးကနေကျမတို့အသက်နိုင်ဆုံးဒီမြန်မာပြည်သားတွေအဲ့ကျွန်းမှာရှိနေတဲ့မြန်မာပြည်သားတွေကိုကျမတို့အဲ့လိုတချို့နေရာဆိုရင်ဒီအဲ့ကျွန်းရဲ့တခြားနေရာကိုခေါ်သွားပြီးတော့မှအင်တာဗျူးလုပ်တာတို့သူတို့တွေကိုလည်းအသက်နိုင်ဆုံးအန်ဒီရယ်မဖြစ်အောင်ကျမတို့အင်တာဗျူးလုပ်တဲ့လူတွေဒီကျွန်းပြုခံရတဲ့သူတွေကိုလည်းကျမတို့ပြန်သွားတဲ့အချိန်မှာအန်ဒီရယ်မဖြစ်အောင်ကျမတို့အင်တာဗျူးလုပ်ပါတယ်အဲ့တော့အသက်နိုင်ဆုံးကတော့သူတို့နဲ့ခဝေဝေးမှနေတယ်ဒါပေမဲ့တခါတလေကြာရင်တို့ဘက်ကနေအဲ့ဒီ area မှာပေါ့လူစိမ်းလာလို့မရဘူးထွက်သွားရမယ်နည်းနည်းချင်းချောက်တာမျိုးတွေတော့ဟုတ်ရှိပါတယ်ရှင်ဟုတ်ကဲ့
အသက်အန်ဒီရယ်ထီတောင်ကြုံခဲ့ရတာမျိုးရှိပါလား
ဟုတ်ကဲ့ဟိုတချို့တခါတလေကြာရင်တော့တို့ကျမတို့ကိုဆက်ပြီးတည်င်းမလိုက်အောင်ပေါ့အဲ့လိုတို့လေနဲ့လိုက်ပြီးတော့မှချင်းချောက်တာမျိုးတွေလည်းတခါတလေတော့တို့လုပ်ပါတယ်ရှင်ဟုတ်ကဲ့ဒါပေမဲ့ဒါဒီချင်းချောက်မှုကကျမတို့အတွက်ဘလောက်ထိအန္တရာယ်ရှိစေနိုင်လဲဆိုတော့အဲ့ဒီတော့ကကျမတို့တော်တော်လေးမတိလိုက်ဘူးပေါ့နော
်တရင်လောက်တဲ့လုပ်ငန်းမှာဒီစုံစမ်းထောက်လှမ်းပြီးတော့မှတရင်ဖော်ထုတ်တာတော်တော်ခက်တဲ့အဆင်မှရှိပါတယ်ဆိုတော့အခုပေါ့နော်မြန်မာနိုင်ငံကလည်းဖြစ်တယ်ပေါ့နော်တိုင်းသူကချင်တိုင်းသူလေးလည်းဖြစ်နေဆိုတော့ဒီတိုင်းသူလေးတယောက်ကဒီလိုခက်တွေဖော်ထုတ်ပြီးမှဒီဟိုရေးသားတဲ့ဒီစာတမ်းတစ်ခုပေါ့နော်ဒီတည်င်းတိုင်းနဲ့ပတ်သက်ပြီးတော့ပူလစ်ဇာဆုရတယ်ဆိုတော့ဒီမြန်မာနိုင်ငံကတည်င်းသမားတွေပေါ့နော်တည်င်းသမားတွေတော့ကောဘာတွေများမျှော်လင့်ထားပါလဲအခုလိုမျိုးရလာတဲ့အတွက်ပေါ့နိ
ဟုတ်ကဲ့ဟိုကကျမဟိုကပေါ့ဥပမာတစ်ခုအနေနဲ့ပဲရက်တည်ချင်ပါတယ်သူတို့ရှိမှကျမတို့မှာစုံစမ်းဖော်ထုတ်ရတဲ့အများကြီးရှိပါတယ်အဲ့တော့ကျမတို့မြန်မာတည်င်းထောက်တွေကလည်းအများကြီးကိုအရေးချင်းရှိကြလာတယ်ကြီးပဲအဲ့တော့သူတို့တွေမှာလည်းပို့ပြီးတော့မှပေါ့နော်သူတို့ရဲ့အလုံးမှာပုံပြီးစုံစမ်းထောက်လန်းနိုင်တဲ့အရာတွေပြီးတော့မှဒီစုံစမ်းထောက်လန်းတဲ့သူတို့ရဲ့တည်င်းကြောင့်မလို့အကြောင်းအရာတစ်ခုပြောင်းလဲနိုင်တဲ့အရာမျိုးသူတို့လုပ်နိုင်တယ်ဆိုတော့ကျွန်မဥပမာတစ်ခုအနေနဲ့ပဲဖြစ်စေချင်ပါတယ်ဟုတ်ကဲ့
မြန်မာနိုင်ငံမှာဆိုလို့ရှင်လည်းဒီအရင်အခုဆိုလို့ရှင်ဟိုတင်းပေါ့နော်ဟိုစစ်အုပ်ချုပ်မှုတော့မရှိတော့ပါဘူးစစ်အုပ်ချုပ်မှုမရှိပေမဲ့ပေါ့နော်စုံစမ်းထောက်လန်းဖို့ကနည်းနည်းခက်ခဲမယ်လို့ထင်ပါတယ်ဒီလူတွေအတွက်ကိုဗာများပြောချင်ပါတယ်ဘယ်လိုအားပေးချင်ပါလဲ
ဟုတ်ကဲ့ဟိုကျမတို့နိုင်ငံကလည်းစပြီးပွင့်လင်းလာတယ်ဆိုတော့အခုလူငယ်တွေကအရန်တက်ကြွတယ်ကျမတို့မှာအရေးချင်းလက်ရှိရလှုပ်ဖို့လည်းရှိတယ်ဒါပေမဲ့ကျမတို့အတွက်နောက်ကနေကာကွယ်ပေးတဲ့အရာတွေကတိတ်ကိုနည်းပါးနေပါသေးတယ်ကျမတို့လူငယ်ကြီးပဲမဟုတ်ပါဘူးဒီတည်င်းလှုပ်တဲ့သူတွေအတွက်ဆိုရင်ဒီကာကွယ်မှုကနည်းတယ်သူရဲ့တည်င်းတိုက်အနေနဲ့တော့လကောင်းအစိုးရဘက်ကအနေနဲ့တော့လကောင်းကာကွယ်မှုကအများကြီးအားနည်းနေပါသေးတယ်အဲ့တော့ကျမတို့အတွက်ဟိုကာကွယ်မှုတွေပေါ့နော်ကာကွယ်မှုလိုအပ်တယ်ပြီးတော့မှအခုလိုစုံစမ်းထောက်လန်းတဲ့တည်င်းတွေကိုလှုပ်ဖို့အတွက်သူတို့တည်င်းတိုက်တွေကလည်းအားပေးဖို့အများကြီးလိုအပ်ပါတယ်ရှင်ဟုတ
်ပါအခုလိုမျိုးပေါ့နော် VOA မှာနေနေခွင့်ပြုရတဲ့အများကြီးကျေးဇူးတင်ပါတ
ယ်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ရှင
်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုနားဆင်ကြကြရတာပါရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။တနင်္လာနေ့မနက်ဖက် VOA American တန်ရဲ့2016ခုနှစ်အောက်တိုဘာလ24ရက်မနက်9နာရီအထိဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းအစီအစဉ်တွေကတော့မြန်မာပြည်ကပေးစာကမ္ဘာတလွှာထူးခြားစံပြသတင်းများကန်တာနဲ့အတူပြည်တွင်းသတင်းတုံ့တက်ချက်မှာတော့
NCA စာချုပ်အရပြည်ရဲ့လက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းတွေသာလျှင်နိုင်ငံရေးဆွေးနွေးပွဲမှာပါဝင်ခွင့်ရကြမှာပါ။ပြဿနာကအဲ့ဒီနေရာ
ငင်းချမ်းရေးကိုဘသူတွေလိုလားတယ်လဲဆိုတဲ့အကြောင်းဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်မှာနားဆင်ရဖို့ရှိပါတယ်ဒီစီဇန်တွေကမှအခုအရင်ဆုံးမအေးတန်နာကျော်စီဇန်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကန္တာကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင်ဒီလိုရေးလာတဲ့တော်ရဆင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒီလေးတပုံနဲ့လည်းဖြောပြပေးမယ့်အပြင်တော်ရဆင်တွေချင်းချင်းပေးပို့လာတဲ့မြေတာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။ဒီဘက်တော့ကျမတို့ရဲ့ VOA ရုပ်တန်လိုင်းအစီအစဉ်တွေကိုမြန်မာနိုင်ငံကရုပ်တန်လိုင်းတစ်ခုကနေစီစဉ်တင်ဆက်ပေးမယ့်ကိစ္စနဲ့ပတ်သက်ပြီးတော့တော်ရဆင်တွေရေးလာကြတာတွေကိုပြောပြအချင်ပါရဲ့။အရေးအဆုံးမသိသေးတဲ့တော်ရရှင်တွေလည်းတည်သွားဖို့အတွက်ဆိုရင်တော့ကျမတို့ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ခန်းနာတွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်တန်လိုင်းကနေပြီးတော့ဖန်ယူကြည့်ရှုနိုင်ပါပြီ။အဲ့ DVV ရုပ်တန်လိုင်းမှာနေ့စဉ်ဖန်ယူကြည့်ရှုမယ်ဆိုရင်တော့ည10နာရီနဲ့မနေ့9နာရီခွဲအချိန်ကြီးမှာကျမတို့အစီအစဉ်ထုတ်လွှင့်မှုတွေကိုဖန်ယူပြီးတော့ကြည့်ရှုနိုင်ပါတယ်။ကျမတို့ပုံမှန်ထုတ်လွှင့်နေကြ VOA ရဲ့ Asia Set 7 ဂျူရူမှာလည်းဖန်ယူကြည့်ရှုနိုင်ပါတယ်။ကျမတို့ Facebook စာမျက်နှာပေါ်မှာဓာတ်ရိုက်ထုတ်လွှင့်ပေးနေတာကိုလည်း Mobile Phone အသုံးပြုတဲ့သောရရှင်တွေဓာတ်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်နော်။ဒီလိုမျိုး VOA အစီအစဉ်တွေကို DVV ရုပ်သံလိုင်းပေါ်မှာတစ်နေ့နှစ်ချိန်တင်ဆက်ထုတ်လွှင့်ပြသပေးနေတာနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သောရရှင်တွေအစားတွေကိုအခုပြောပြချင်တာပါ Facebook စာမျက်နှာပေါ်မှာမှတ်ချက်ရေးလာကြတာဖြစ်ပါလိမ့်ရှင်။ VOA ကိုဟိုးရင်တွေကအားပေးလာတဲ့ပရိသတ်မလို့အခုလိုမျိုးဒီ Facebook ရုပ်မြင်သံကြားမျိုးစုံကနေပြီးတင်ဆက်ပေးနေတာအတွက်အထူးဝမ်းသာပါတယ်ဆိုပြီးရေးလာတဲ့သောရရှင် Rerey က
12နှစ်အရွယ်ကလေးကနားထောင်လာခဲ့တာတကယ်တမ်း VOA ဟာအမောင်ထဲမှာကြီးပင်းလာတဲ့ကျွန်တော်ဘဝရဲ့စာကြည့်တိုက်ဖြစ်တယ်လို့ဘူးဆုတာများစွာရရှိလာခဲ့ပါတ
ယ်။အောင်မနာဆိုတဲ့သောရရှင်က
VOA နဲ့ DVB ကိုဂျိုရုရုပ်သံဖန်ဆက်နဲ့မှကြည့်လို့ရတာမလား။ဂျိုရုဖန်ဆက်ကအိမ်တိုင်းတက်ဖို့မှမလွယ်ကူတာဆိုတော့ကြည့်စေချင်ရင်ရိုးရိုးနှစ်လိုင်းနဲ့ပြနိုင်အောင်ပြန်ကြားရေးနဲ့ညှိတင်ပါတယ်။
သူက DV ရုပ်တံ line နဲ့မကဘူးမြန်မာနိုင်ငံရုပ်မြင်သံကြား line တွေပေါ်မှာပါပြသပေးပါဆိုပြီးတော့အခုလိုပြောလာတာပါဒါကိုသူ့ရဲ့မှတ်ချက်အောင်မှပြန်ပြီးတော့ဖြေကြားလိုက်ရဲ့နောက်ထပ် VOA သောရရှင်တစ်ယောက်ကတော့ Sunshine Namcon ဆိုတဲ့ Facebook သောရရှင်ပဲဖြစ်ပါတယ်သူကကျွန်တော်အခု VOA အစီအစဉ်တွေကိုထုတ်လွှင့်ပြသမယ် DVV အသုံးပြုတဲ့ time ကရုပ်တံစလောင်းကလည်းဝယ်ယူရင်ဈေးမကြီးပါဘူးဆိုပြီးတော့အခုလိုမျိုးရေးလာပါတယ်
ထိုင်းကထုတ်တဲ့ PSI HD 2 ပေစလောင်းအစုံလိုက်က3000ကျော်ကျော်လောက်ပဲရှိပါတယ်။အဲ့ဒါကိုဝယ်တက်လို့ရှိရင် DVB မြဝတီ MRTV အပါဝင်မြန်မာလိုင်း73လိုင်းကြည့်နိုင်ပါတယ်။ဈေးနှုန်းအနေနဲ့ဆိုရင်လည်းတင့်တော်တဲ့ဈေးနှုန်းလောက်ပဲထင်ပါတယ်။အိမ်မှာတက်ထားတာအဆင်ပြေလို့ပြောတာပါ။
ဟုတ်ကဲ့ပါအခုလိုမျိုးထုံးလွှင့်ပေးတဲ့ပုံမှာရေးလာကြတဲ့သောရရှင်တွေထဲမှာတော့မောင်ဝင်းနိုင်ထွန်းဆိုတဲ့သောရရှင်က
ပြည်သူတွေအသိဉာဏ်ပွင့်လင်းစေဖို့အစဉ်တစိုက်ကြိုးပမ်းဆောင်ရွက်ပေးတဲ့ VOA နဲ့ DVB သတင်းဌာနကဝန်ထမ်းတွေအားလုံးကိုအထူးအထူးကျေးဇူးတင်ပါတယ်ခင်ဗျာ
သရရှင်ဆွေဆွေကတော့
သတင်းလွတ်လပ်ပွင့်လင်းမှုဟာနိုင်ငံတော်အတွက်ရောအုပ်ချုပ်သူတွေအတွက်ပါအဓိကအရေးပါပါတယ်ဒါမှသာပြည်သူတွေနဲ့အုပ်ချုပ်သူကြားတဘောရမှန်နေသိရှိနိုင်မှာဖြစ်ပါတယ
်နောက်ထပ်သရရှင်တရားဖြစ်တဲ့အစိုးရယန္တနာကတော့သူ့ရဲ့အရင်ကအရှိပေးဆလောင်းကနေတိုက်ရိုက်ကြည့်နေတာအဆင်မပြေလို့အခုလိုထုတ်လွှင့်ပေးတာကျေးဇူးတင်ပါတယ်ဆိုပြီးရေးလာပါတယ
်အရင်ကအရှိပေးဆလောင်းကနေတိုက်ရိုက်ကြည့်နေပေမဲ့အခုပြတ်သွားပြီထုတ်လွှင့်ပေးတာကျေးဇူးတင်ပါတယ်အားပေးပါတယ်ရှင့်
Straight Man ဆိုတဲ့ Facebook account ပိုင်ရှင်ကလည်း
VOA နဲ့ DVB အရင်ကတည်းကအားပေးနေကြပါလွှင့်တင်နေတာကြာပြီး
အကောင်းတဲ့အဆိုးတွေကိုတွေ့မြင်သုံးသပ်နိုင်ပြီးမျက်စိပွင့်နားပွင့်နဲ့ကြိုဆိုပါရစေ
။နောက်ထပ် VOE တော်ရဆင်တယောက်ကလည်းလားလို့ပဲဒီကိစ္စကိုပြောလာတာပါ
။ VOE ဝိုင်းတော်သူဝိုင်းတော်သားတွေကြမ်းမှချမ်းသာကြပါစေ။ကျွန်တော်ကစကိုင်းတိုင်းဒေသကြီးကံပလူမြို့နယ်တရက်ကန်ကြီးအုပ်စုရွာကဖြစ်ပျော်အောင်ဖြစ်ပါရစေ။VOE ကိုနားထောင်ရတာကိုမြောက်ဖူးတဲ့အမေရိကန်နိုင်ငံကြောင်းအပြင်နိုင်ငံတကာသတင်းနဲ့တိုးတက်နေတဲ့ဤပညာကြောင်းတွေနောက်ကိုမြန်မာနိုင်ငံနဲ့ပတ်သက်ရင်အချင်းခါကိုလိုက်ပြီးတော့နိုင်ငံပညာရှင်တွေဖိတ်ခေါ်ဗက်မလိုက်ပဲနဲ့နိုင်ငံရေးသုံးသပ်ချက်တွေကိုပါနားဆင်ရလို့ကျွန်တော်တို့လိုမျိုးဆင်းရဲတဲ့ပြည်သူတွေအတွက်အားကိုးစရာမီဒီယာတစ်ခုပါအကြံတစ်ခုပေးပါစေရုပ်သံမီဒီယာမှာကျွန်တော်တို့လိုမျိုး Sky နဲ့မကြည့်နိုင်တဲ့ဆင်းရဲတဲ့ပြည်သူတွေအတွက်အခမဲ့ကြည့်လို့ရတဲ့ PSY Slang ခေါ်တဲ့ Time Slang ကနေပြီးတော့ကြည့်ရှုလို့ရနိုင်အောင်လုပ်ပေးနိုင်လို့ရှိရင်ကျွန်တော်တို့လိုမျိုး Sky နဲ့မကြည့်နိုင်တဲ့ပြည်သူတွေအတွက်အဆင်ပြေပါတယ်။လူအတော်များများသုံးတာကိုလည်းကျွန်တော်သတိထားမိပါတယ်။ကြည့်ရှုခွင့်ရရင်တော့ကျွန်တော်ပါဝင်အားလုံးကဝမ်းသာကြမှာပါ။ကျေးဇူးတင်ပါတယ
်။ဒါကတော့ကျွန်တော်တို့ VOA မြန်မာပိုင်းကနေ့စဉ်ဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်ခြင်းအပြင်မြန်မာနိုင်ငံမှာ DVB ရုပ်သံလိုင်းကနေပြီးတော့လည်းတစ်နေ့နှစ်ခါထပ်ဆင့်ထုတ်လွှင့်ပြသမယ်ဆိုတဲ့ကိစ္စပေါ်မှာတော်ရရှင်နေကျေးဇူးတင်ပါကြောင်းတုံ့ပြန်ပြီးတော့ရေးသားလာကြတာဖြစ်ပါတယ်ရှင်။ခုနကဆက်လောင်းကမလို့အဆင်မပြေဘူးလို့ပြောတဲ့သောရရှင်နေအနေနဲ့လည်းတခြားသောရရှင်နေပြောထားသလိုပဲအဲ့ဒီဆက်လောင်းကအိမ်တော်တော်များများနဲ့လက်ဖက်ရည်ဆိုင်တော်တော်များများမှလည်းရှိနေတာမလို့ကြည့်ရတာအဆင်ပြေလွယ်ကူလိမ့်မယ်လို့မျှော်လင့်မိပါတယ်ရှင်။အကြံပြုလာကြတာကိုကျေးဇူးတင်ပါတယ်နော်။သောရရှင်နေရဲ့ပေးစာတွေကိုနောက်ပိုင်းမှဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်။အခုတော့သောရရှင်နေကိုနောက်တိုင်းဒေးလေးတစ်ပုတ်နဲ့ကြားဖြတ်ဖြော်ပြပေးချင်ပါတယ်ရှင်။ rapper တူဖြစ်တဲ့ drum ကလေးရာတီနဲ့အတူအဖြစ်ပြောတင်ဆက်ပေးထားတာဖြစ်ပါတယ်။သချင်းနာမည်က Broccoli ပါ။နံပါတ်၈ထဲကိုနံပါတ်၁၂ကနေဝင်ရောက်လာတာဖြစ်ပါတယ်။ဒီသချင်းက drum အတွက်ပေါက်သွားတဲ့ဒီတပုတ်ထဲထွက်တဲ့ဒေးတပြားတွေကဖြစ်ပြီးတော့ April 6ရက်နေ့2016မှာစပြီးတော့သူ့ရဲ့သချင်းကိုဖျန့်ချီတာဖြစ်ပါတယ်။ဒီသချင်းက American ပြည်အောင်ဆိုမှာ online ကနေပြီးရောင်းချရမှုပေါင်းနှစ်တန်းကျော်ပါတယ်ရှင်။အပြီးလောက်မှာထွက်သွားတဲ့ဒီသချင်းကဇူလိုင်လလအစပိုင်းမှာတော့ Billboard Hot 100ဒီ Billboard ရဲ့ Hot ဖြစ်ဆုံးတင်းနံပါတ်100ဆင်းတဲ့ကိုနံပါတ်89ဖြစ်နေရောက်လာတာပါနောက်တစ်ပတ်မှာတော့နံပါတ်65အထိမြင့်တက်သွားတာဖြစ်ပါတယ်အခုတစ်ပတ်မှာတော့ဒီသချင်းအတွက်အမြင့်ဆုံးရောက်ရှိတဲ့နေရာအဖြစ်နဲ့ Billboard Hot 100 Billboard ရဲ့ Hot ဖြစ်ဆုံးတင်းနံပါတ်100ဆင်းမှာနံပါတ်6နေရာကိုရောက်လာတာပါနောက်တော့ဒီသချင်းထဲမှာပါဝင်တည်ဆူထားကြတဲ့ drum ရ၄ရာတီအတွက်ကောဒီသချင်းက Billboard Hot 100ရဲ့အကောင်းဆုံးတင်းနံပါတ်10တဲကိုသူတို့ရဲ့သချင်းနေထဲမှာပထမဦးဆုံးအနေနဲ့ဝင်တဲ့သချင်းလည်းဖြစ်ပါတယ်ရှင်။ Broccoli ဆိုတဲ့သချင်းကိုနားဆင်ကြည့်ပါအောင်နော
်Hey little mama, would you like to be my sunshine? We touch my game, we gon' turn this to ice on my neck, cost me 10 times 3. $30,000 for a new rookie flea. I just hit Rodeo and I spent like 10 G's. I just did a show and spent a check on my mama. When I go and vacay, I might run out the Bahamas. And I keep like 10 phones, damn, I'm really never home. All these new clones tryna copy what I'm on. Get your own, tryna pick a new bone. Break the brother skip, boy, I had a good day. Metro PCS, trapping ball, making plays. 50 shades of gray, beat that pussy like Hulk Hogan. I know you know my slogan, if it ain't about guap, I'm gone. Hating cause I'm chosen from the concrete I had rolled. Shorty staring at my necklace cause my diamonds really froze. Put that d*** in her bitch, she feel it in her toes. I'm a real young from the six throwing balls. I'm a real young from the six throwing balls. Real young from the six throwing balls. In the middle of the party, get off me. In the cut, I'm rolling up my broccoli. Yeah, I know your baby mama fond of me. All she wanna do is smoke that broccoli. Whispering in my ear, she trying to leave with me. Say that I can get that pussy easily. Say that I can hit that shit greasily. I'm a dirty dog, I did it sleazily. Ain't no telling what I'm finna be on. I'm beyond all that. Hey, no telling what I'm feeling. Hey, beyond. Said I'm beyond all that.
drum နဲ့လေးရည်တို့တည်ဆူထားတဲ့ broccoli ဆိုတဲ့သချင်းကိုနားဆင်ကြကြရပါရှင်။မြမတေးချစ်တော်ရရှင်တွေအတွက်နောက်ပိုင်းမှာမြမသချင်းလေးတစ်ပုဒ်ကိုမြစ်တာတေးလက်ဆောင်ဖြစ်နေဖြောပြပေးဖို့မှာဖြစ်ပါတယ်။အခုတော့တော်ရရှင်တွေရဲ့ပေးစာတွေကိုဆက်ပြီးတော့ဖော်ပြပေးပါမယ်။မြစ်ဆောင်စီမံကိန်းလေးလာချက်ဆိုပြီးတော့ အပိုင်း123ဆိုပြီးတော့ကိုသားညုံကကျမတို့ဗီဒီယိုသတင်းနောက်ကိုစီသူနဲ့အတူကိုရိုင်းသွားရောက်ရိုက်ကူးပြီးတော့ဒီအထူးအစီအစဉ်လေးနဲ့အပိုင်း3ပိုင်းခွဲတင်ပြခဲ့ပါတယ်ရှင်။ဒါနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သတင်းရှင်တွေရဲ့အစာတွေကိုပြောပြပေးကြပါမယ်။သတင်းရှင်ကျော်စင်လက်က
ကျွန်တော်နိုင်ငံရေးသဘောကိုသိနားမလဲပါဘူး။ဒါပေမဲ့မြန်မာပြည်သားတယောက်အနေနဲ့ဒီမြေဆုံစီမံကိန်းကိုတော့ရက်စီခြင်းပါတယ်။အစိုးရတဲ့နဲ့ပြည်သူနောက်နှစ်နိုင်ငံဆက်ဆံရေးအားလုံးအဆင်ပြေတဲ့နည်းလမ်းကိုရွေးစေခြင်းပါတယ်။
တော်ရှင်စောနေဦးကတော့တဘာဝအခြေခံဖွင့်ပြမှုအမြင်ကိုဖွင့်ပေးဖို့လိုအပ်ပါတယ်။အစိုးရရဲ့တရုတ်ဆိုရင်တော့ပါတီပေါ့တဲ့။သူတို့တွေမူဝါဒဖြန့်တဲ့ပုံကတော့အားလုံးသိတဲ့အတိုင်းပဲ။ပြီးခဲ့တဲ့အာဏာပိုင်တွေရဲ့အစဉ်အဆောင်ပုံကိုလည်းလူတိုင်းအံ့ဩခဲ့ကြရတာမဟုတ်လား။ဆိုပြီးတော့တော်ရှင်စောနေဦးမေးခွန်းထုတ်လာပါတယ်။နေဦးဆိုတဲ့တော်ရှင်ကတော့တဘာဝအခြေခံဖွင့်ပြမှုဘလောက်တန်ဖိုးထားတဲ့နေဆိုတာအများသူကအတိအမြင်တိုးတက်အောင်လို့အမြင်ဖွင့်ပေးဖို့အတွက်အစိုးရမှတာဝန်ရှိပါတယ်ဆိုပြီးတော့အခုလိုပြောလာပါတယ်။
လူတိုင်းခံစားနားလည်အောင်အစိုးရအဆင့်ကလှုပ်ဆောင်တင်ပါတယ်အစွန်ရောက်မှုဝါဒတွေပြန်သုံးသပ်တင်ပါတယ်နှစ်နိုင်ငံပြည်သူများချစ်ကြည်ရင်းနှီးပြီးကိုချင်းစာရှင်တွဲနေထိုင်ရင်းမျိုးဆက်သစ်တွေရှင်သန်ပါစေအေယာဝတီရဲ့ပိုင်ရှင်ကိုဦးစားပေးပါလျှက်စစ်မီရဲ့ဖွံ့ဖြိုးမှုဆိုတဲ့ဖွံ့ဖြိုးမှုအတုကြောင့်ကဘာကြီးရဲ့လာရကိုကြည့်ရှုဆင်ခြင်ကြပါစို့
ဒါကတော့ကျမတို့ VOA ကနေပြီးခဲ့တဲ့သတင်းပတ်၃ပတ်အတွင်းမှာတင်ဆက်ပေးခဲ့တဲ့ဒီမြေဆုံစီမံကိန်းရေဒီယိုကနေလည်းတင်ဆက်ပေးခဲ့ပါတယ်နော်။ရုပ်မြင်သံကြားအထူးစီစဉ်တဲ့ပတ်သက်ပြီးတော့တော်ရရှင်တွေသူတို့ရဲ့အမြင်တွေကိုတုံ့ပြန်ပြီးမှတ်ချက်ရေးလာကြတာဖြစ်ပါလိမ့်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ခုတော့တေးတောင်းလာတဲ့သောရရှင်တွေအတွက်အချိန်ပေးကြပါမယ်ဒီတစ်ပတ်မွေးနေ့ရှင်တွေဖြစ်ကြတဲ့နေပြည်တော်စစ်ဆေးရုံမှာတာဝန်ထမ်းဆောင်နေကြတဲ့ဒေါက်တာထူးညီလွင်ရဲ့32မြောက်မွေးနေ့နဲ့တက်ချက်ကြီးကီခိုက်ရဲ့28မြောက်မွေးနေ့မှာမွေးနေ့ရှင်တွေနဲ့ကျွန်တော်ကိုရိုင်းနားဆင်ဖို့အတွက်ဆိုပြီးတော့မွေးနေ့မြစ်တာဒေးလက်ဆောင်တစ်ပုတ်ပါလာသူကတော့ဦးဟုတ်ခေါ်အော်မစာဖြစ်ပါတယ်ကလေးမျိုးအင်တိုင်းလေးကြီးရွာကသောရရှင်ဝင်းဝံကလည်းအော်တိုဘားလ16ရက်နေ့မှာမွေးနေ့ကြရောက်တဲ့နေပြည်တော်စစ်စေးရုံမှာတာဝန်ကျတဲ့မွေးနေ့ရှင်ဒေါက်တာထူးညီလွင်ရဲ့32မြောက်မွေးနေ့မြစ်တာတေးလက်ဆောင်အဖြစ်ရောသူကိုယ်တိုင်အတွက်ရောမြစ်တာတေးလက်ဆောင်တစ်ပုဒ်ထုတ်လွှင့်ပေးပါဆိုပြီးတောင်းလာပါတယ်ရှင်။ဒီတော့ဒီတစ်ပတ်သောရရှင်တွေကိုအယောင်မစိုးနဲ့ဆိုတဲ့သချင်းလေးနဲ့ဖြောပြပေးဖို့ရွေးချယ်ထားပါတယ်နော်။91ရဲ့သချင်းဖြစ်ပြီးတော့နီနီခင်စောကအားဖြည့်တည်ဆိုပေးထားတာပါ။ဒီတောင်းတဲ့သောရရှင်တွေရောမွေးနေ့ရှင်တွေရောတိချစ် VOA သောရရှင်အားလုံးရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော်။
ကောင်းတဲ့သူဆိုရင်ငါကခုကဆောတဲ့လူနေကြည့်နေအပြုတ်ဘတော်မှငါမရိုးခဲ့ဘူးနေမဲ့ငါရဲ့ချစ်တွေအလုံးစုပုံပြီးရိုက်ချိုးခဲ့သူဂျင်ဘဲနောက်ဘဲကြောက်ပြီးကြောက်စီဆက်ပြီးကြိုးတဲ့သူနေခင်းသမျှရွှေသမျှအကွက်တွေလည်းငါမသိရကကြီးမအားချီဆုံးအောင်တီတော့မနာချီရနေလို့တော့ကြောင်းရတွေသာငါတို့ချကစီထားငါဘွားတဲ့ခုဝင်ကြီးမင်းဆိုတာပါပြီးသားငါမသိပါမျက်ရည်ကသူ့အလိုလိုချလာတယ်သူတစ်ပါးစိတ်ချမ်းသာတော့ကုသိုလ်ပို့ရပါတယ်မျက်နာကကလေးလို့နဲ့နောက်ကြောကိုကြားချောင်းနေငါကိုချစ်တဲ့ပြောတကယ်တမ်းတော့ချလျောင်းအဖေကြောင့်အမေကြောင့်ဘာကြောင့်ညာကြောင့်အမျိုးမျိုးနဲ့ချစ်ဝတ်ထူတဲ့စကားတွေငါ့ကိုလာပြီးစိတ်မထိုးနဲ့ဒီကဘာမှနေရှိတော့ဘူးဆိုတဲ့စိတ်နဲ့နေချိခိုင်းနဲ့ဒီကဘာမှနေရှိတော့ရင်ရှေ့ရက်နဲ့ငါသေပြီးပိုင်မယ်
နိုင်ဝဲနဲ့နီနီခင်စောတည်ဆူထားတဲ့အယောင်မစိုးနဲ့ဆိုတဲ့တချင်းကိုနားဆင်ကြကြရတာပါရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေ၊ရင်ဖွင့်စာတွေနဲ့တေးတချင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရစင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
ရင်ကငါကောငါဒီဇလန်ရဲ့မင်းသားချင်ဘူးတဲ့မင်းပေးတဲ့ရွှေအရာနဲ့မင်းစကားပဲယူခဲ့ငါချက်တစ်ခုကိုတစ်ဖက်စီတက်ရင်ချင်းသားဆင်ဘူးတဲ့မတော်လျောက်ရဲ့နာကန်အရှင်းသားမြင်ဘူးတဲ့မစင်းသားချင်ဘူးတကယ်ငါပြင်နောက်တော့သူရန်ချမယ်ငါเจ้าနဲ့ကြားရလုံးလုံးငါရဲ့နားလည်းဘလူးပြန်သွားတယ် Facebook ကောင်ဖွင့်တယ်တလောကလုံးနဲ့ကြည့်ရလာပဲတက်ရမှုတိုင်းမှသာတန်ပြန်တက်ရမယ်ဆိုရင်တက်မာတယ်တွေ့ပြီးတော့မိုးရီချနောက်ဆုံးချမှစောင်းဝင်သလိုတစ်နှစ်မှသုံးယောက်လောက်နေဆုံးနေကပြောင်းချင်လို့ငါမှတော့ခုထိယူလို့နေရင်လည်းဝင်
မဤတနာကျော်စီစဉ်တင်ဆက်ပေးနေတဲ့မြမပြည်ကပေးစာကန္တာကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွေမှာစောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးတော့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရပါမယ်။ဘသူတွေကငြိမ်းချမ်းရေးကိုလိုလားသလဲ၊ဘသူတွေကမလိုလားဘူးလဲ၊မကြခင်မြင်တွေ့ကြရတော့မယ်ဆိုတဲ့ခေါင်းစဉ်နဲ့ဥစီတူအောင်မြင့်ကဒီတစ်ပတ်ဆွေးနွေးထားတာကိုမတ်အင်ချင်းနိုင်ကကူညီတင်ဆက်ထားပါရဲ့ရှင်။
ဒေါ်စန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကကြီးမှုကျင်းပတဲ့27ရာစုပင်လုံးငြိမ်းချမ်းရေးညီလာခံကျင်းပပြီးသွားပေမဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကတော့ရပ်တန့်မသွားသေးပါဘူးအစည်းအဝေးပွဲတွေခက်ဆစ်ဆစ်ကျင်းပပြီးရှေ့ဆက်သွားနေသေးပါအခုဆိုလဲရန်ကုန်မှာနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းသုံးသပ်ခြင်းဆိုတဲ့ခေါင်းစဉ်နဲ့အစည်းအဝေးတစ်ခုကျင်းပနေပါတယ်အဲ့ဒီအစည်းအဝေးမှာအစိုးရတက်မတော်လွှတ်တော်ဘက်ကကိုယ်စားလှယ်တွေနိုင်ငံရေးပါတီကကိုယ်စားလှယ်တွေအပြည့်ရလက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကင်အဖွဲ့တွေကကိုယ်စားလှယ်တွေမကအပြည့်ရမထားတဲ့လက်နက်ကင်တိုင်းသားအဖွဲ့တွေကကိုယ်စားလှယ်တွေပါတက်နေကြတော့အတော်လေးကိုစုံစုံညီညီတက်နေကြတဲ့အစည်းအဝေးလို့ပြောနိုင်ပါတယ်ဒီလိုပဲပေါင်းစုံကကိုယ်စားလှယ်တွေပါဝင်တဲ့အစည်းအဝေးပွဲကြီးတွေကျင်းပနေပေမဲ့အခြားတစ်ဖက်မှာတော့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာတိုက်ပွဲတွေဖြစ်လိုက်နားလိုက်ရှိနေသေးပါအခုအစည်းအဝေးပြီးသွားရင်လဲနောက်ထပ်ခေါင်းစဉ်အမျိုးမျိုးနဲ့ညီညာရင်ဆွေးနွေးပွဲတွေဆက်ပြီးကျင်းပကြပါဦးမယ်ညီညာရင်ခီးလမ်းကြောင်းမှန်ပေါ်ရောက်နေပြီလားငြိမ်းချမ်းရေးရဖို့မျှော်လင့်နိုင်တဲ့အခြေအနေရှိနေပါပြီလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ပြီးခဲ့တဲ့ရက်ပိုင်းကအစိုးရဟာအဆင့်ခုနှစ်ဆင့်ပါတဲ့အမျိုးသားပြည်လဲတင်မြင့်ရေးနဲ့ငြိမ်းချမ်းရေးမူဝါဒတည့်ရက်ထုတ်ပြန်ကြေညာခဲ့ပါတယ်။စကလုံးအဖြစ်ကွဲပြားပေမဲ့ဒီငြိမ်းချမ်းရေးမူဝါဒဟာအရင်သမရဦးသိန်းစိန်အစိုးရချမှတ်ခဲ့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့တိုက်ပြီးကွဲပြားခြားနားမှုရှိတာတော့မဟုတ်ပါဘူး။မူဝါဒမှာပါဝင်သည့်ပါဝင်ထိုက်တဲ့သူတွေအားလုံးပါဝင်လို့ရအောင်နိုင်ငံရေးဆွေးနွေးပွဲမူပေါင်းကိုပြန်သုံးသပ်မယ်ပြန်ပြင်ဆင်မယ်အဲ့ဒီမူပေါင်းနဲ့အညီ27ရာစုပင်လုံညီလာခံကိုထပ်ပြီးကျင်းပမယ်ညီလာခံကနေချမှတ်လိုက်တဲ့သဘောတူညီချက်တွေကိုပြည်ထောင်စုသဘောတူစာချုပ်အဖြစ်ဆွေးနွေးသူတွေကလက်မှတ်ထိုးကြမယ်အဲ့ဒီသဘောတူစာချုပ်နဲ့အညီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးဆွဲအတည်ပြုရမယ်အတည်ပြုထားတဲ့ဖွဲ့စည်းပုံအစ်စ်ကိုအခြေခံပြီးပါတီစုံအထွေထွေရွေးကောက်ပွဲလုပ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ထောင်မယ်ဆိုပြီးဖြစ်ပါတယ်ဒါကမူဝါဒပိုင်းမှာအခုအဲ့ဒီမူဝါဒကိုအကောင့်ထဲပေါ်တဲ့အနေနဲ့နိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့ပြင်ဆင်နေတဲ့ကာလဖြစ်ပါတယ်။နိုင်ငံရေးဆွေးနွေးပွဲဆိုရမှာလဲတိုင်းနဲ့ပြည်နယ်အနှံ့မှာကျင်းပမယ့်နိုင်ငံရေးဆွေးနွေးပွဲနဲ့ပြည်ထောင်စုအစ်စ်မှာလုပ်မယ့်နိုင်ငံရေးဆွေးနွေးပွဲဆိုပြီးနှစ်ပိုင်းရှိပြန်ပါတယ်။ဘလို့ပဲရှိရှိအရေးကြီးတာကနိုင်ငံရေးဆွေးနွေးပွဲတိုင်းမှာပါဝင်သင့်ပါဝင်ထိုက်သူတွေပါဝင်နိုင်ရေးပါ။
လောလောဆယ်ဒေါ်စန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကအကောင့်ထဲပေါ်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာသမရဦးသိန်းစိန်လက်ထက်အစိုးရနဲ့လက်နက်ကင်တိုင်းသားအဖွဲ့တွေပူးပေါင်းရေးဆွဲသဘောတူခဲ့ကြတဲ့တတိုင်းပြည်လုံးဆိုင်ရာအပြည့်ရစာချုပ် NCA အပေါ်မှာအခြေခံထားတာပါ NCA စာချုပ်အရအပြည့်ရလက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းတွေသာလျှင်နိုင်ငံရေးဆွေးနွေးပွဲမှာပါဝင်ခွင့်ရကြမှာပါပြဿနာကအဲ့ဒီနေရာမှာရှိနေပါတယ်လောလောဆယ်တိုင်းသားလက်နက်ကင်တွေထဲမှာ KU ဦးဆောင်တဲ့အဖွဲ့၈ဖွဲ့ကလက်မှတ်ထိုးထားပြီး KIA ဦးဆောင်တဲ့ UNFC ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်တွေကလက်မှတ်ထိုးမထားကြပါဘူးဒီအတွက်လာမယ့်နိုင်ငံရေးဆွေးနွေးပွဲတွေမှာလက်နက်ကင်အဖွဲ့အားလုံးပါဝင်နိုင်ရေးအခက်တွေ့နေကြတာဖြစ်ပါတယ်အဲ့ဒီအတွက်ပြဿနာဟာအရင်ကကြုံခဲ့ရတဲ့အခြေအနေဟောင်းကိုပြန်ဆက်ရောက်သွားစေပါတယ်အဲ့ဒါကတော့ KIA ဦးဆောင်တဲ့ UNFC အဖွဲ့ဝင်တွေဝါလိုမိုင်းလားလိုအဖွဲ့မျိုးတွေ NCA စာချုပ်တဲ့လက်မှတ်ထိုးလာဖို့ညှိကြနှိုင်းကြကြိုးစားကြတာပါဒီနေရာမှာလဲ KIA ဦးဆောင်တဲ့တိုင်းသားလက်နက်ကိုင်တွေက NCA စာချုပ်ကိုလက်မှတ်ထိုးမယ်ဆိုရင်ကိုကန့်ပလောင်အေးအေးရခိုင်တပ်ဖွဲ့အပါအဝင်အားလုံးပါဝင်ခွင့်ရမှလက်မှတ်ထိုးမယ်ဒီလိုမှမဟုတ်ရင်မထိုးနိုင်ဘူးဆိုတဲ့မူဆွဲကင်ထားစေမှုအခက်တွေ့နေကြတာဖြစ်ပါတယ
်ဒါနဲ့ပတ်သက်ပြီးတက်မတော်ဘက်ကတော့ကိုကန့်ပလောင်အေးအေးရခိုင်တပ်ဖွဲ့တွေကိုဒီအခြေအနေအတိုင်း NCA စာချုပ်မှာပါဝင်လက်မှတ်ထိုးဖို့ခွင့်မပြုပါဘူးအဲ့ဒီသုံးဘွယ်အနေနဲ့လက်နက်ကင်လမ်းစဉ်ကိုဆွန့်လွတ်ကြောင်းကြေညာချက်တစ်ခုထုတ်ပြန်ပြီးမှ NCA စာချုပ်မှာလက်မှတ်ထိုးခွင့်ပြုမယ်ဆိုတဲ့မူကိုကင်ဆွဲထားလို့ဖြစ်ပါတယ်။
အဲ့ဒီပြဿနာကြောင့်ငြိမ်းချမ်းရေးဆွေးနွေးပွဲတွေအကြိမ်ပေါင်းများစွာကျင်းပပေမယ့်တိတာထင်ရှားတဲ့တိုးတက်မှုရလတ်မရနိုင်ဖြစ်နေကြတာပါဒီအတွက်တက်မတော်နဲ့ KIA သဘောထားချင်းမတိုက်ဆိုင်တဲ့အဲ့ဒီအချက်ကိုအရင်ဦးဆုံးအဓိကထားညှိကြရမှာဖြစ်ပါတယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရှစ်ဆက်တိုးကျနေဆိုရင်လောက်ကင်ဆောင်ရွက်လို့ရမယ့်နည်းလမ်းတစ်ခုတော့ရှိပါတယ်ပထမနည်းလမ်းကတော့ KIA နဲ့ UNFC အဖွဲ့ဟာကိုကံပလောင် AA ရခိုင်တပ်ဖွဲ့၃ဖွဲ့မပါဘဲ NCA စာချုပ်မှာလက်မှတ်ရေးထိုးလိုက်တာပါဒီအတွက်အဲ့ဒီ၃ဖွဲ့နဲ့ပတ်သက်ပြီးအစိုးရနဲ့တပ်မတော်ဘက်ကဘယ်လိုသဘောထားပါဘယ်လိုအကောင့်ထည့်ဖော်ပေးပါဆိုပြီးဂတိစကားသဘောတူညီချက်တရက်ရက်တောင်းဆိုလောက်ကင်ဆောင်ရွက်တာမျိုးဖြစ်ပါတယ်နောက်ထပ်နီလန်တစ်ခုကတော့တက်မရော်နဲ့ကိုကံပလောင် AA ရခိုင်တက်ဖွဲ့၃ဖွဲ့သဘောတူညီချက်ရတဲ့အထိညှိနှိုင်းကြတာမျိုးဖြစ်ပါတယ်တကယ်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတက်မရော်ဘက်ကနှစ်ဆင့်လောက်အ short ပေးခဲ့ပြီးဖြစ်ပါတယ်ပထမအဆင့်တက်မရော်ဘက်ကတောင်းဆိုတာဟာအဲ့ဒီ၃ဖွဲ့လုံးဝလက်နက်ချရေးပါနောက်ပိုင်းလက်နက်ကင်လမ်းစဉ်စွန့်ကြောင်းကြေညာပါလက်နက်တွေနဲ့ပတ်သက်ပြီးအခြားလက်နက်ကင်တက်ဖွဲ့တွေကအာမခံချက်ပေးပါဒါဆို NCA မှာလက်မှတ်ထိုးနိုင်မယ်ဆိုပြီးတစ်စစ် short ပေးလိုက်ပါတယ်။အခုနောက်ဆုံးအခြားဘာမှမတောင်းဆိုတော့ပဲလက်နက်ကင်လမ်းစဉ်ဆွတ်လွတ်ကြောင်းကြေညာရဲဆိုရင်ပဲ NCA မှာလက်မှတ်ထိုးခွင့်ပြုမယ်ဆိုပြီးအ short ပေးထားတာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီသုံးဖွဲ့ကလက်မခံတော့အလုံးမဖြစ်ပြန်ပါဘူး။ဒီအချက်ကအသေးချာညှိနှိုင်းနိုင်ခဲ့ရင် KIA အပါအဝင်ကိုကံပလောင်ရခိုင် AA အပါအဝင် UNFC တစ်ဖွဲ့လုံး NCA လက်မှတ်ရေးထိုးတာဖြစ်လာနိုင်ပါတယ်။ဒါမှငြိမ်းချမ်းရေးလုပ်ငန်းမှာတိတာထင်ရှားတဲ့တိုးတက်မှုဖြစ်ပေါ်လာပြီးရှေ့ဆက်အကောင့်ထဲဖော်နိုင်မှာပါ
ပြီးခဲ့တဲ့ရက်ပိုင်းကကျင်းပပြီးခဲ့တဲ့ NCA လက်မှတ်ရေးထိုးခြင်းတစ်နှစ်မြောက်အခမ်းအနားမှာဒေါက်ဆန်းစုကြည်ပြောခဲ့တဲ့စကားတစ်ခုရှိပါတယ်သိမကြခင်ကာလမှာဘသူတွေကငြိမ်းချမ်းရေးကိုလိုလားတယ်ဘသူတွေကငြိမ်းချမ်းရေးကိုမလိုလားဘူးပြည်သူတွေမြင်တွေ့ကြရမှာဖြစ်တယ်ဆိုတဲ့စကားပါအဲ့ဒီစကားအတိုင်းသိမကြခင်ကာလပြည်သူတွေတကယ်ပဲမြင်တွေ့ကြရမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဥစိတူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနေ့ပိုင်းတွေမှာပုံမှန်နားဆင်နိုင်သလို VOA ရဲ့ website နဲ့ VOA ရဲ့ Facebook စာမျက်နှာတွေမှာပါအသံဖိုင်နဲ့ရောစာသားနဲ့ပါဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်အခုနောက်ဆုံးကြံနေသေးတဲ့ကဘာတလွားထူးခြားစံပြသတင်းလွှာတွေထုတ်လင့်ချိန်ရောက်ပါပြီကိုငိမ့်ချမ်းနဲ့မခင်ဖြူထွေးတို့ကတင်ဆက်ပေးထားပါတယ်ရှင်
စပိန်နိုင်ငံကမျိုးငယ်လေးတစ်ခုမှာတော့လယ်ခေတ်ဖျားရှိခိုးကြောင်းတစ်ခုကထိုးတဲ့ခေါင်းလောင်းတန်ဟာအရန်ကိုစူညံတဲ့အတွက်ဒေါ်လာ 18,500 ဒံငွေရိုက်ဖို့မြို့ကောင်စီကစဉ်းစားနေပါတယ်မက်ထရစ်မြို့တော်တောင်ဘက်မော့စတလာမြို့ကဒေသခံတွေကစူညံတယ်လို့တိုင်ကြားကြတဲ့အတွက်ဒီဖျားကြောင်းခေါင်းလောင်းတန်ကိုနီးပညာရှင်တွေကတိုင်တားခဲ့ကြပါတယ်မြို့ရဲ့စည်းကမ်းအရသတ်မှတ်ထားတဲ့အတန်ကျဲလောင်နှုန်း 55 decibel ထက် 30 decibel လောက်ကျော်လွန်နေတယ်လို့တိုင်းတာရရှိခဲ့ပါတယ်ပုံမှန်စကားသံတွေဟာ 55 decibel ကနေ 60 decibel လောက်ကျဲပြီးတော့လေးမြန်အတန်ကတော့ 110 ကနေ 120 decibel လောက်အထိကျဲလောင်ပါတယ်အဲ့ဒီဖျားเจ้าကခေါင်းလောင်းတန်ဟာနေ့လယ်တစ်ခါညနေတစ်ခါဖျားရှိခိုးဖို့တီးတာဖြစ်ပြီးတော့ပုံမှန်တီးနေတာဖြစ်တယ်လို့ဘုန်းတော်ကြီးကဒေသတွင်သတင်းစာတစ်ခုကိုပြောပါတယ်ဒီတံငွေကိုပေးဆောင်ဖို့အတင်းကျပ်လှုပ်ဆောင်မယ်ဆိုရင်တော့ခေါင်းလောင်းတန်ဆက်ကြရတော့မှာမဟုတ်တယ်လို့ဖះเจ้าအနေနဲ့တံငွေပေးနိုင်မှာမဟုတ်ဘူးလို့ပြောပါတယ်ဒေသခံတဦးကတော့သူဒီမြို့မှာနေလာတာအနှစ်40လောက်ရှိနေပြီဖြစ်ပြီးတော့ခေါင်းလောင်းတန်ဟာသူ့အတွက်တော့အနောက်ရှက်လုံးဝမဖြစ်ဘူးလို့ပြောပါတယ်ခင်ဗျာ
ဗနင်္ဂမာပြီးခဲ့တဲ့တနင်္ဂနွေနေ့ကကျောင်းချစ်သူတွေဟာကျောင်းတွေလိုဝတ်စားဆင်ရင်ပြီးတော့ကျောင်းပွဲတော်ဆင်နွှဲကြပါတယ်။နှစ်စဉ်ကျင်းပတဲ့ဘာကနီကိုပွဲတော်မှာကျောင်းချစ်သူတွေစီတန်းလှည့်လည်ကြတာပါ။ဘာကနီကိုအတိတ်ပဲကတော့ကျောင်းတစ်စီဖြစ်ပြီးဂျပန်ရိုးရာပုံမြင်တွေထဲမှာပါနေကြဆက်ကောင်းဖြစ်ပါတယ်။ဒီပွဲတော်ကိုတော့ဟောလဝင်းအချူအနေနဲ့တိုချိုမြို့တော်ကာဂူရာဇာကာရပ်ကွက်မှာဆင်နွှဲကြတာဖြစ်ပါတယ်။ဂျပန်မှာနာမည်ကြီးစာရေးဆရာတဦးဖြစ်တဲ့နာဆူမီဆိုဆာကီဟာI am a cat ငါဟာကြောင်တကောင်ဖြစ်တယ်ဆိုရက်စာအုပ်ကိုထိုကျိုမျိုးကာဂူရာဇာကာရက်ကွက်ကိုအခြေခံပြီးတော့ရေးသားခဲ့တာပါ။ဒါကြောင့်လေဒီရက်ကွက်ဟာကြောင်တွေနဲ့ပတ်သက်ပြီးလူသိများတဲ့ရက်ကွက်ဖြစ်တယ်လို့ဟောလိုဝင်းပွဲအကျိုးဝစ်ဆောဝစ်ပြခြေသူတွေရဲ့ပွဲတော်ကြီးလည်းဖြစ်ပါတယ်။ဒီပွဲတော်ကိုဘသူမဆိုဝင်ရောက်ဆင်နွှဲနိုင်တဲ့အပြင်လမ်းမေးကြောင်တွေဟာထိုကျိုမျိုးကလမ်းတွေမှာတွေ့နေကြဖြစ်တယ်လို့ဒေသခံတွေကလည်းသဘောကျနှစ်သက်ကြပါရဲ့ရှင်။
ဒိမတ်နိုင်ငံကကုမ္ပဏီတစ်ခုကတော့မြို့ကြီးတွေမှာအင်အားကျတဲမှုပြဿနာကိုဖြေရှင်းဖို့နီးလန်းရှာတွေ့သွားပြီးထင်ရပါတယ်။ Urban Regal လို့နာမည်ပေးထားတဲ့ကုမ္ပဏီကကုန်ကြစရိတ်တက်တာပြီးပတ်ဝန်းကျင်ထိခိုက်မှုနည်းစေတဲ့ရေပေါ်ကုန်တစ်တာအိမ်တွေကိုဆောက်လုပ်ပြီးတော့အင်အားပြဿနာကိုဖြေရှင်းပေးနေတာပါ။ကုန်တစ်တာ၉လုံးကိုစီစဉ်ထားတဲ့ပုံကအမှုပညာလက်ရာဇန်တစ်ခုလို့တောင်ထင်ရပါတယ်။ဒါပေမဲ့ဒီဟာတွေကကဘာတဝမ်းကအင်အားကျတဲမှုပြဿနာကိုဖြေရှင်းဖို့ဖန်တီးထားတာပါ။ကိုပေဟေဂင်မြို့တော်ကစိတ်ကမ်းမှာရေပေါ်မှာလှုပ်လီလှုပ်လဲဖြစ်နေတဲ့ဒီကုန်တစ်တာတွေဟာကာဗွန်တန်းငွေမထုတ်တဲ့ရေပေါ်အဆောက်အဦတွေဖြစ်ပါတယ်။ကောလိပ်အဆောင်တွေလိုပဲအခန်း၁၂ခန်းပါဝင်တဲ့အပြင်ရေချိုးကန်အိမ်သာနဲ့မိဖို့ကြောင်တွေပါပါဝင်ပြီးတော့ခြံဝင်းလေးနဲ့အသားကင်လှုပ်ရှားဖို့နေရာတွေလည်းပါဝင်ပါတယ်။ဒီရေပေါ်အဆောက်အဦမှာရေကနေရရှိတဲ့အပူပေးစနစ်ကိုတုံးထားပြီးတော့ပတ်ဝန်းကျင်ရေတွေနွေးလာတာကနေအိမ်ထဲမှာတုံးတဲ့ရေတွေကိုနွေးလာစေတာဖြစ်ပါတယ်။တုံးပြီးသားကုန်တစ်တာတွေကိုတုံးတာကလည်းစွမ်းရည်နဲ့ဆောက်လုပ်ရေးပစ္စည်းတွေကိုချွေတာရရောက်ပါတယ်။အဲ့ဒီနေရာမှာငှားနေမယ်ဆိုရင်တော့တစ်လကိုဒေါ်လာ600ကနေ800လောက်ကျသင့်မယ်လို့ Urban Regal ကုမ္ပဏီကပြောပါတယ်ခင်ဗျာ။
ကဘာတလွားထူးခြားစံပြသတင်းပတ်စံကန္တာကိုနှာစင်ခဲ့ရတာပါ VO ရဲ့တင်းနှလာနေမနက်ခင်းအစီအစဉ်တွေနှာစင်နေကြရတာဖြစ်ပါလိမ့်ရှင
် VO မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန်း DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9နိုင်ခွဲအချိန်ညမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုကျမတို့အတန်လွှင့်နေတဲ့အချိန်နဲ့တပြေးညီ VOA အင်တာနက်စာမျက်နှာကဖန်ယူနှားဆက်နိုင်သလိုမနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်လည်းပြန်လည်နှားဆက်နိုင်ပါလိမ့်ရှင်။အခုမနေ့ဖက်အစီအစဉ်အဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါအောင်မရှင
်။ Cut.ပက်ရှမာကာတပ်တွေဟာလက်နက်ကြီးတွေနဲ့အကူအညီပေးနေတဲ့တူရကီရဲ့ပံ့ပိုးမှုနဲ့အီရတ်ရဲ့ဒုတိယအကြီးဆုံးမြို့မိုဆိုးအပြင်ဘက်က IS စစ်သွေးကြွတွေကိုတနင်္လာနေ့မှာအောင်အမြင်မြင်တိုက်ထုတ်နိုင်လိုက်တယ်လို့ပြောကြပါတယ်။သူတို့ကအခုချိန်မှာဗာရှီကာမြို့ကလေးကိုအပြည့်အဝထိန်းချုပ်နိုင်ထားနိုင်ပြီလို့ကြေညာလိုက်တာပါ။အီရတ်နိုင်ငံအဘူမြို့နာမှာအမေရိကန်ကာကွယ်ဝန်ကြီးအက်ရှ်ကာတာရောက်ရှိနေပြီးကတ်ချ်ကောင်ဆောင်နဲ့တခြားအရေးပါတဲ့တပ်မှုတွေနဲ့တွေ့ဆုံဆွေးနွေးချိန်မှာပဲအခုလိုအီရတ်ညွန်ပေါင်းအဖွဲ့အောင်မြင်မှုတည်င်းကိုကြားရတာဖြစ်ပါတယ်။စီးရီးယားနိုင်ငံအလက်ပိုမြို့မှာလူသားချင်းစာနာထောက်ထားမှုအနေနဲ့တုံးရတအဖြစ်ခက်ရစေးကာလကုံဆုံးသွားခဲ့ပြီးတဲ့နောက်နိုင်ပိုင်းအချာမှာပဲတနင်္လာနေ့မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေပါတယ်။စီးရီးယားနဲ့ရုရှားတိုက်လေယာဉ်တွေကလေကြောင်းကနေတိုက်ခိုက်နေတယ်လို့မြို့ရဲ့အနောက်ပိုင်းအဆက်အစွတ်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့နေရာတွေကိုပြည်သူစစ်တပ်တပုံဖွဲ့တွေကပင်လယ်ကွေ့ထောက်ပံ့ပေးသူတွေစီကအစ်စ်ရောက်လာတဲ့ rocket တွေနဲ့ပစ်ခတ်ပြီးတိုက်ခိုက်နေကြတာပါ။ဖလပိုင်ငါးဖန်းလောက်သားရည်နေနဲ့လာမယ့်ရက်အနေငယ်အတွက်မှာပဲအငင်းပွားနေတဲ့တောင်တိုပင်လယ်ပြင်ထဲကစကားဘိုရိုပင်လယ်ရေတိမ်ပိုင်းငါးအုပ်တွေရှိရအရက်ကိုပြန်သွားပြီးငါးဖန်းနိုင်ရမယ်လို့မျှော်လင့်ကြောင်းဖလပိုင်သမ္မတရိုဒရီဂိုဒူတာတေကတင်းနှင်းတွင်နေမှာပဲပြောကြားလိုက်ပါတယ်။ဗြိတိန်ဟာဥရောပသမ္မတကနေထွက်လိုက်တာကြောင့်မသေးချာမရေရာမှုတွေဖြစ်လာတာမို့လာမယ့်သတင်းပတ်အနေငယ်အတွက်မှာပဲဘဏ်လုပ်ငန်းတွေဟာလန်ဒန်ကနေထွက်ခွာသွားကြမယ်လို့ဗြိတိန်နိုင်ငံဘဏ်လုပ်ငန်းရှင်များအသင်းအကြီးအကဲကသတိပေးလိုက်ပါတယ်။
အော်တိုဘာလာ24ရက် VOA American တန်ရဲ့နောက်ဆုံးရနိုင်ငံတကာသတင်းအတင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါဒီမနေ့အစီအစဉ်ထုတ်လုပ်ရမှုကဦးစံမိုးဝေဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျွန်နာခမင်းဖြစ်ပါတယ်တနင်္လာနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖန်ယူနိုင်နိုင်ကြပါလိမ့်ရှင် VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မခွာညိုပါ
Thank you.
This program has come to you from the Voice of America, Washington.